29ရက်12လ54ရန်ကုန်မြို့ဌာန57မြန်ဆောင်26စီတောင်ကုန်းကြီးသားအင်းအမြင့်လန်းဒီဥမ္မောင်းလေးတော်တင်မြင့်တို့ဤဒီအိမ်တွင်ဆရာတော်ဦးစောတိကကြွရောက်ဟောကြားတော်မူအပ်တော်တရားတော
်ဝါဒနာဆိုတော့ဖြောက်ဖို့မလွယ်ဘူးတခါကြီးနော်ဝါဒနာဖြောက်ဖို့မလွယ်တာလေးကိုခဏခဏထည့်ထည့်ပြောနေတာတရားကြောင့်မဟုတ်ဘူးတရားနဲ့ပတ်သက်တာပြောဆိုရတာမှာအင်္ဂလိပ်စကားလုံးကြီးထည့်ထည့်ပြောသုံးနေတာနော်အဲ့ဒါလည်းဝါဒနာတစ်ခုပဲငငယ်လေးရောက်ပါတာဖြောက်နေမှာပါအကြံတို့တကားကမှများအင်းလေးတို့နားမယ်ဒီများတကားကလေးတို့အင်းလေးစကားလုံးရဲ့အတိတ်ကိုမသိလို့စိတ်ကမှအာမရတာလေးဖြစ်တတ်ကြတယ်။ကြောင့်တို့လည်းသတိပေးရတာအင်းလေးတို့နားမယ်ဒီမလဲပေမဲ့အဲ့ဒီစကားလုံးရဲ့အတိတ်ကိုကမှလို့ရှင်းတော့ထပ်ပြီးပြောပါလေ။တချို့စိတ်ကမှထင်တာသူတို့မသိတာတွေသိနေပြီကြံသွားတယ်လို့ထင်တာဝါဒနာကိုပြောဖို့ဆိုတာတော်တော်များများပါဘာသူရတယ်ဒါကိုအဲလည်းမပြောဘူးဘာဖြစ်လို့လဲတချို့လူတွေကသူတို့လည်းအင်္ဂလိပ်စကားကျွမ်းကျင်နေတယ်လို့ဆိုတော့တခါတည်းမှာအင်္ဂလိပ်စကားလုံးသုံးလို့ပြောလိုက်တဲ့ဆောင်မှာအတိတ်ပဲပြောတော့နားဆင်းတာလို့ပါလို့ကျွမ်းတယ်ပါတယ်အဲ့ဒါလည်းတကြောင်ပါပဲနော်ပြောကြည့်တဲ့အကြောင်းအရာတွေကအမြင်မျိုးလက်ပတ်ပြီးပြောနေတယ်မင်းလူကြီးချက်ကတော့စီဒီရဲဖြစ်နေပါတယ်ဒါကြီးတွေပြေးတတ်တာအရင်တော့ကပြောခဲ့တာလေကြားဘူးနားဘူးတဲ့သူကအများကြီးပါပါဘလောက်ပဲအကြောင်းအရာတွေလက်လက်တော့ပြောနေတယ်မင်းလူကြီးဖြစ်ပြီလားတခွန်းနဲ့ပဲအခုလည်းပဲခပ်ပြောမယ်ဆိုရင်လူငယ်တွေကအဲ့ဒီတွေလည်းရောက်ပါလားအဲ့ဒါကပါလေမြတ်စွာဘုရားအမြဲတမ်းဆုံးမလေးရှိခဲ့တယ်ဆုံးမလေးပါအပမလေးနာသံပါတိတာဆုံးမလေးပါမတရားဟောတဲ့တရားတော်တွေကိုငယ်ချင်းကလေးကသာပြီးပါနာပါလို့အများကြီးဖတ်ကြည့်ပါလေသာပြီးကတော်တော်ငြင်းကြည့်ရပါတယ်ပါခရီးကြီးပြောမယ်ဆိုရင်ကျောင်းအတန်းနဲ့ပြောရင်၃တန်းလောက်ပဲသာပြီးဝင်မှာပါ။၄၅တန်းလောက်ပြောသာတော့ဖတ်။အချိန်ကြီးရတယ်သာပဲဖတ်တယ်။အတင်းကြီးနေမိတ်ဆွေနဲ့တွေ့နေတယ်။သာကျောင်းပြီးကျောင်းဆွေးနေတယ်။လူကြီးတွေသုံးမိတဲ့ခါမှာဥမာတရားကြီးတို့ချေးခစ်ပြီးကြတဲ့လူကြီးတွေသုံးမိတဲ့ခါမှာပြောကြပြန်ကြတယ်ပဲ။အဲ့ဒါကိုအတန်းစိတ်ဝင်စားတယ်အများကြီးနားထောင်။ညာဘက်ကလူကြီးတွေနဲ့ပဲခင်တာများတယ်။ငယ်လူတွေနဲ့ခင်နေတာလဲ။အဲ့လိုသာပေတွေမြိုင်းဖတ်တော့သတိတဲ့အသိဉာဏ်တွေလည်းဝင်တော့အခုလုံးလည်းဝင်ပြီးဖတ်နေတယ်ဟုတ်ဒီမြန်မာဆိုးရတာဖွင့်ထားတယ်ဟုတ်ဒီကိမှုဒီလိုနာမည်မေးလို့ပါသတိတဲ့အသိဉာဏ်ဆိုတာရှိတယ်အနောက်နိုင်ငံကလာပြီးဖွင့်ထားတယ် USIS လို့သူတို့ကခေါ်တယ်သတိတဲ့ကြီးလည်းရှိတယ်အဲ့ဒီသတိတဲ့ကြီးကတင်းဝင်တော့တောက်တူငွေလေးတွေတော့ပြီးတော့ပြီးတော့ထုတ်ထုတ်ဖတ်တယ်ကြောင်ရတယ်မှန်ဆုံးပါလေကလေးငယ်တော့ကလေးလျောက်ပေါ့ကတ်တုံးရုပ်ကလေးပါတယ်ကြောင်လေးအဲဒီပုံရင်းလေးတွေဖတ်နေတာနည်းနည်းကြည့်ရတဲ့အခါကျတော့ပို့ပြီးတော့အသေးခုံပါတယ်စောင်းပါလေးတွေကလေးကြီးကဖတ်တယ်မိမလိုစောင်းပါလေးတွေလည်းပဲကျုံ့ချက်ပြောလိုက်ရတယ်အဲဒီဆရာကြီးကတောင်းလို့ဒီလိုရေးတဲ့စာပေလေးဆရာကြီးတတော်လို့ရေးတဲ့စာလေးညှိဖတ်မယ်ငယ်တော့ဘယ်လောက်ရှိစာဖတ်နေတော့ပါလဲကြီးရဲ့သတိတဲ့အနာမလေးတွေဖြစ်တယ်။တခါတလေသတိတဲ့ဟိုလိုတွေဖြစ်တယ်။နိုင်ငံတက္ကသိုလ်တွေမှာဒီမှာလန်ဒန်တို့ပါလို့တက္ကသိုလ်တွေမှာသတိတဲ့ကြီးတွေကြောင်းစာထဲမှာဖတ်ရတယ်။တွားကြည့်။အဲ့ဒီမှာရှိတဲ့စောက်တွေအကုန်လုံးဖတ်တယ်။ပြီးကျင်တာတွေကအမှန်တမ်းများတာ။အကုန်လုံးဖတ်ကျင်တာပဲ။ငယ်တော့လည်းသင်ကြီးစာတော့ဖတ်တာ။အကြောင်းအရာတစ်ခုခုဒီမှာဆိုင်ရည်ဆရာတရားရောက်ရဲ့စာအုပ်တစ်ခုဖတ်မိပြီဆိုတော့သဘောကြပြီဒီလိုနဲ့ကြောက်တယ်အကုန်ကိုဖတ်တာတအုံးမှမကြောက်ရှားပြီးဝင်ဖတ်တယ်အဲ့ဒါကိုအကျင့်ပါလေအဲ့လိုဓာရီအများကြီးဖိုင်နေတယ်နည်းနည်းအစ်စ်ကြီးလာတယ်ဆိုတော့ပုံမြင်လေးတို့တော့ဖတ်မှာဖတ်မိရတော့အဲ့ဒီပုံမြင်ကဖတ်ထတာတော့ကြာသွားတယ်နှစ်ပေါင်းတော့ဘယ်လောက်ရှိလဲ30လောက်ရှိလားဖြစ်တာ သာကြီးတဲ့နာမည်တော့မှတ်မှုသိတယ်ဒီပြိဿသမစာရိဝါဏပါတဲ့လူဆိုတော့နာမည်သိကောင်းသိတယ်အနာတလိဖရန့်လို့ခေါ်တယ်ဆရာကြီးကအဲဒီကြီးတဲ့ဝိထုတွေတော့အတူလေးတွေအများကြီးပါပဲအဲ့ထက်မှာဝိထုတော်လေးတစ်ပုဒ်ကတော့55အဲ့ဒီဝိထုတွေမှာရှင်မင်းကြီးပါရှိတယ်တန်ကြီးတွေမှာတန်ကြီးရလည်းမတန်ကြီးသေးဘူးဘုရားလည်းခံနိုင်ပြောပါတယ်တော့ဒီရှင်မင်းကလည်းပဲငြိရိယပညာဝန္တံတံဘုထာတယ်သူတန်းကြီးကိုလည်းပဲသူတဘာမှာတခြားရှိနေတဲ့တန်းကြီးကပို့ပြီးတော့တာလုံးအောင်ကောင်းပညာဉာဏ်ကြီးကြီးနဲ့တေချာအထုတ်ချက်အဲ့လိုအထုတ်ချက်တော့သူရဲ့ပညာရှိအမတ်ကြီးကိုခေါ်ပြီးတော့ဒီကဘာလုံးအနှံ့ပြသွားပါသွားပြီးတော့ပညာရှိကြီးရောသမျှဆိုသမျှရေးသမျှအကြောင်းညာတယ်မှတ်တမ်းပြီးတော့ပြန်လာတယ်ဒါတော့ဒုက္ခမတ္တိအများကြီးပါလေဘယ်နှယောက်လဲတော့မှတ်မိပါဘူးအဲ့လိုကခီးကိုဖြန့်တော့အချိန်နောက်တော့ငါခွဲပြောခီးသွားကြတယ်ခီးသွားတော့နှစ်ပေါင်း30လောက်ကြာမှပြန်ရောက်လာတယ်စောက်တည်လည်းပဲရှေးခီးကိုသူကနှောက်ခံထားတာပြီးတော့အခုဒီလိုကားရေးထားလို့ရှိတယ်ကလောက်တည်နေပြန်ပြောပြန်နေလာတယ်ကလောက်ပေါင်းအာ900လား900မှမှတ်မိတော့နော်တော်တော်များပါအဲ့ဒီညလာတော့အဲ့ဒီနိုင်ငံဒီမှာတောက်တည်ပုံတော့တာသူတို့အင်းရဲ့စကားလုံးတုံးမှုတုံးထားတာတည်းအမတန်ထူခဲတဲ့ညားတဲ့စာပေကျန်ကန်ကြီးအဲ့ဒါဒီဒီမှာတိချဘုံမှာဒီမျိုးပြသလာတာကြောက်တယ်ဒါတွေကဘာလို့မှရှိနေတာပညာရှိကြီးအားလုံးပြောဆိုတာရေးသားတာတွေစူပေါင်းကြတာဒါအကုန်ပါအဲ့အဲ့ဒီချိန်မှာရှင်ကြီးရတယ်လက်ကနေကြီးနေဒီရှင်ကြီးဖြစ်ပြီးမှဒီကိစ္စကိုသိထုတ်လိုက်တာသူနှစ်ပေါင်း30လောက်ကြာမှာပြန်ရောက်တာသူတက်ကဘာပြပြော50လောက်ကချီလို့မယ်တက်နေတယ်မှာဘင်းဖြစ်တယ်ထောင်းတော့50လောက်ချီတယ်အဲတန်းကြီးနဲ့အလုတ်ကလည်းတန်းများတယ်ညာတော့ဘာပြောလဲဆိုအလုတ်လည်းတန်းများတယ်တော့ဘလောက်တော့ဒီအကုန်လုံးတော့မဖတ်နိုင်ဘူးအဲ့တော့အမကြီးများဒီစားဒီအားလုံးကကျင်းချုံနေပါလားတက်နေတော့ကျင်းချုံပါဒါနဲ့ပညာရှိများတွေသွားကြပြီးအကုန်တဏှာမှာဖြူပြီးဒီစောက်တွေကတူရတရားတွေကလုံးပေါင်းပြီးအင်းချုံတယ်အဲ့ဒါလည်းဘယ်တော့ကြာသွားတော့မှမှတ်မိတော့ဘူးဆိုတော့10နှစ်လောက်ကြာသွားတဲ့ခါမှာတော့ဘယ်တော့တော့ပြီးပြန်ပြန်ရမှာရှိပါ့မလားနော်စောက်တွေကထောင်နဲ့ပြီးတော့ပါလာတော့ဆိုတော့ထားပါတော့10နှစ်လောက်ကြာသွားတယ်အဲ့ကြာသွားတဲ့ခါမှာစောက်900အင်းချုံပြီးတော့900လောက်ယူတော့ပြန်လာတော့ဟင်းစောက်900မှတော့အင်းချုံလိုက်တာဟုတ်တော့ဟိုကြီး900ရပါဆိုလာပြီးတော့ဒီကြီးကတက်ကလည်းပိုးပြပြီးသွားတယ်နော်အဲ့တော့တိုင်းကြီးရေလောက်တရားလည်းပဲပိုးပြများတယ်များတယ်အဲ့ဒီစောင်း900လဲဖောက်လို့ဖြစ်နေတယ်ပြင်းထုံကြအောင်ဒါနဲ့တစ်ခါပြန်သွားတော့မင်းကပြင်းထုံကြတာသူကတော့စောင်း900ရတယ်နော်900ရတော့အပြင်းလာတယ်သူမှစောင်း900ရတော့ပြင်းထုံလိုက်တယ်အဲ့တော့ရှင်မင်းကြီးကလည်းအတက်ကလည်းပိုးကြီးသွားတယ်နော်65လောက်ဖြစ်သွားပြီလို့ဆိုမှတော့65 90လောက်ရောက်သွားရှင်မင်းကြီးကအဲ့ဒီစောက်90လောက်ဖြစ်နေတယ်အတက်ကလည်းပိုးကြီးသွားပြီအလုတ်ကလည်းပိုးများလာအတက်ကြီးမှအလုတ်ကငဲသွားမှမတတ်မနေဘူးနော်ဒီကမှကိုရင်းဖြစ်တယ်ရှင်မင်းကြီးလည်းလက်ကြီးမှအလုတ်ကပိုးများနေတယ်ဒါနဲ့ရှင်မင်းကြီးကအမှတ်ကပြန်ထုတ်လိုက်တယ်ဒီစောက်90လောက်ဖြစ်ဖို့ဆုံးမရှိဘူးအကျဉ်းထုံးရအောင်ထုံးရအောင်ဆိုတော့အမတ်ကြီးကတော့ပြန်စူးပြီးစောက်ပေါ်အကျဉ်းထုံးလိုက်တာနောက်ဆုံးတော့စောက်တအုပ်ရတယ်အဲဒီတအုပ်ကိုယူပြီးတော့ရှင်မင်းကြီးပြန်သွားတယ်ပြန်သွားတော့ရှင်မင်းကြီးကအဲတလုံးညောင်းတော့မှာလဲလျောင်းဆိုတယ်အမတ်အိုးနေနော်ကျမကြီးကမကောင်းဘူးမကောင်းတော့ရှင်မင်းကြီးဒါနောက်ဆုံးအကျဉ်းထုံးလိုက်တယ်စောက်တအုပ်ပါပဲဆိုပြီးဒီလိုကျွန်တော်ကလုံးဝဖတ်နိုင်တဲ့အင်္ဂါမျိုးရှိတော့။ဉာဏ်ကမှပဲနိုင်တာဆန်သွားတယ်ဆိုတော့။အဲလောကမှာသိရရည်လား။အလုံးလုံးများတာပါလေ။မကုန်နိုင်ပါဘူး။အလုံးလုံးစိတ်ဝင်စားကြတော့မှလည်းအလုံးလုံးသူ့အနေနဲ့ပြီးတော့တံပိုးလည်းဖြစ်ပါ။အဲ့ဒါကကုညာအိစာဖတ်ဖို့ကိုယ့်အကူပြန်ကုချင်းစံကြည့်တယ်။အဲကိုယ့်ကြောင့်ကိုပြောရတယ်ဖြစ်နေတာပါလေ။ပြုကျင်တာဉာဏ်များ။ဘာသာရတန်းကိုသိဝင်စားအဲ့လိုဘာသာရေးတိုင်းကိုသိဝင်စားလို့လည်းပဲစပီတီဖိုင်ဖိုင်နဲ့ဘုရားဘာသာတရားကို ပို့ပြီးတော့ဖတ်ပြသွားတာလေးလာပြီးတော့အဲ့တော့အကင်းချိုးမှုလိုတယ်ဆိုတာကိုအဲ့မှာကိုယ်သဘောပေါက်တယ်ဒါတော့မှပြောရမှာဆိုရင်မိမိကိုယ်တိုင်ကိုချင်ပြီးဒီရင်စိတ်ကအင်္ဂမရားနေသေးလို့တခြားအကြောင်းအရာတွေလည်းပဲအထက်လျောက်လိလာတော့မရှိသေးဘူးအကင်းချိုးရင်ညာချိုးလာတော့မှတော်တော်လေးများနေသေးတယ်အဲ့တော့ခုမှရှိနေတဲ့ကာကြီးတွေဆိုတော့သူကဥမောင်းနေလို့ဆိုတော်တော်ကြီးလူရင်းပြီးတော့အတန်ကြီးကြည့်ပါလေလူရင်းကိုလုပ်ဖို့အတန်ကြီးကြည့်ပါလေအချိန်အတန်တန်ဖို့ရှိအချိန်ကကုန်တယ်လည်းအတန်မြန်ပါလေညာတော့ဒီရှိနေတဲ့ပြန်နေတဲ့အချိန်ကတန်ဖို့ဖြတ်လို့ညာအခုကျငယ်တဲ့လူတွေဆိုရင်ပြောမယ်ဆိုရင်တော့ငါတို့60 80လောက်တော့ကနေရအောင်မယ်လို့ညောမှန်းလို့မှန်းမယ်ဆိုရနိုင်တယ်တကယ်နေရမယ်လို့ကြည့်ကြတော့ပြောနေတယ်တို့တော့အသက်ကြီးလာတယ်နောက်ထပ်အများကြီးနေရတယ်။နည်းနည်းလေးနေလို့ရတယ်။အဲ့ဒီနည်းနည်းလေးကိုတန်ဖို့အဆီလုံးပြောင်းတော်တော်ကိုကြိုးစားမှာဖြစ်တယ်။အတက်ရဲ့ကိုလိုက်တော့အမြင်မြင်လုပ်ခဲ့ကြတာလေ။လူတိုင်းနဲ့ရှိပါတယ်။မွေးကစားလေးဆိုလည်းသူ့အတက်ရဲ့နဲ့သူလုပ်တင်လုပ်ခဲ့တာသူ့ကိုလုပ်တာပါပဲ။သူ့အတွက်ဒိတ်တယ်ပြောတာ။အဲ့တော့ကလေးငယ်လေးဆိုရင်သူ့ကစားနေရတာသူ့အတွက်ဒိတ်တယ်။ဟောဒီကနည်းနည်းလေးကြည့်သွားလို့ဆိုရင်ကြောင်းသွားနေတာ။သူ့အတွက်ဒိတ်တယ်ရှိတယ်။သာရီခါကလေးဒီရေးတဲ့ကြက်တဲ့မှတ်တယ်။ဒါတိတ်တယ်တံမိုးရှိ။ဒီအရာတွေကိုလုံနိုင်ရင်လုံနိုင်တယ်လို့သူ့ကိုယ်သူတံမိုးရှိတယ်လို့ခံစားရတယ်။ပေါင်းကျင်မိပါရီကလည်းငါးသားတွေကတော်လိုက်တာ၊ငါးသမီးတွေကတော်လိုက်တာ။ဒီလိုချူးနှောက်တာ။ချူးနှောက်တော့ဒီလိုချင်းမမှုအားပေးမှု၊ဂုံပြုမှု၊တံမိုးထားမှု၊ချစ်ခင်မှု၊နေရာပေးမှုဆိုတာလည်းအများကြီးရတယ်။အဲ့တော့လူဆိုတာပေါင်းကျင်ရဲ့ချစ်ခင်မှုလေးစားမှုတံမိုးထားမှုအပြစ်မှပြီးမှုနေရာပေးမှုဆိုတာသိလို့တော့အခုလူတွေလုံနေကြတာကိုသိချဆန်းလာကြည့်ငါတို့မလုပ်နိုင်လဲမကြောက်လို့လုပ်နေတာဒီလိုအမှတ်တမဲ့သိရင်တော့ဒီချိုးစိုက်ကောလော်ဂျီမှာ pleasure principle တော့အင်းရဲ့တရားလုံးကတော့ရတယ်နော်မတုံးလို့မဖြစ်ဘူးမတုံးမဲ့နေမလို့ကြိုးစားကြည့်လို့မရဘူးနော်အဲ့တော့ pleasure principle စိုက်ကောလော်ဂျီမှာရှိတယ်သူကဘယ်လိုပြောလဲဆိုတော့လူဟာအဓိကသိရဲ့တွန်းအား motivation ကအပျော်ပါဒါတချို့ကလည်းပြောရဆိုတော့လူရဲ့အဓိကစံတာ survival အသက်ရှင်နေရတယ်။အဲ့တော့အသက်ရှင်မှုဘဝရည်မှုဟာသဘောတိုင်းခင်မင်းနဲ့တွေ့ကြတယ်တမုဒ္ဒါတယ်မတူခင်ကြဘူးနော်မတူခင်ကြဘူးနော်ဒီတော့ပျော်ရွှင်မှုဆိုတာလည်းပဲလူတိုင်းသာလူတိုင်းပဲနော်တမုဒ္ဒါတယ်ဒါပေမဲ့တိကျဉာဏ်ကြီးကြီးနဲ့အေးစေးခင်များမြတ်ကြီးကြည့်ရတယ်ဘလို့ပြရလဲသူအဆင့်ဆင့် maturity အဆင့်ဆင့်ရှိတာတွေ့ရတယ်နော်လူရဲ့ရင်းကျက်မှုအဆင့်ဆင့်ရှိတာတွေ့ရတယ်အဲ့ဒီရင်းကျက်မှုအဆင့်ဆင့်မှာပထမဆုံးအောက်ဆုံးဆင့် survival ဖြစ်တယ်နော်အဲ့တော့လူကမိုးဖွက်လာပြီပထမဦးဆုံးဒီလိုကျင်တာပါလဲဆိုတော့မသိဘူးဒါဒီလိုကျင်တာအလိုချင်ဆုံးအရာပဲနော်ဒါကိုရသွားပြီဆိုတဲ့ခါမှာနော်အသက်မသေးဘူးကလေးလေးကတကယ်ကြီးလာတယ်ခင်ဗျားကမှတန်းတန်းဆုံးဆုံးဖြစ်လာတယ်နော်သူတစ်ဆင့်တည်းရတော့အပြုတ်ပါကလေးတက္ကသိုလ်နော်အပြုတ်ပါဒီကနေ့လေးကြည့်လာလိုက်ကြတယ်ပဝန်းကျင်ရဲ့စိတ်ကျင်မှုဒီလိုကျင်လာတယ်ပဝန်းကျင်နဲ့ပြောပြန်ပါစိတ်ကျင်မှုပြေးကျင်လာတယ်စင်စင်တက်လာတာနော်ဒီကပုံကအဆင်ပြေလာတဲ့ခါမှာဒီအတိဉာဏ်လေးတွေကြာတယ်ဒီသိရတာပြောလာတယ်ပဝန်းကျင်စိတ်ကျင်မှုတွေကလည်းဉာဏ်တရားတဲ့အပိုင်းနော် intellectual ဖြစ်တဲ့အပိုင်းတွေကိုဒီပုံကတော့ဟိုအာတန်လာတယ်အဲ့ဒီကျမကိုအောက်ကဟာကြီးကကိုမရှိတော့ဘူးလားဆိုတော့မဟုတ်ဘူးရှိသေးတယ်နော် survival အတွက်လည်းပဲဒီမှာဟိုဆွဲလာမှုဆိုတာရှိတယ်ဘဝရဲ့ဒီမှာရှိတယ်အပြောပါတော့လည်းဒီမှာရှိသေးတယ်ဒါပေမဲ့အဲ့လောက်နဲ့ဒီကျင့်ရပြီလားဆိုတော့ဒီကျင့်ရတယ်နော်အဲ့တော့လူကအသိဉာဏ်ကြီးကျက်လာတယ်လေသူရဲ့တံပိုးထားမှုဆိုတာကြောင်းလဲသွားတယ်ဆိုတော့ပထမအချိန်မှာအသက်မသေးဘူးဒုတိယအချိန်မှာမသေးလို့ရှိရင်သူစားဖို့ကိုပို့ဤစုံရှိတယ်ပြောဖို့ပါဘူးဒါတသိညာဒါတသိညာရည်စဉ်ပဝန်ကျင်နဲ့သက်ဆိုင်ပြီးဖြစ်ခင်းလျာမှုအရေးကြီးလို့ခြင်းဒါလည်းရတယ်ဒါရတဲ့တစ်ဆင့်တက်တော့လောကအကြောင်းနည်းနည်းနည်းသိဖို့ပညာရေးဆိုဖြစ်လာတယ်နော်တနည်းအားဖြင့်ပြောမယ်ဆိုတော့ဘာသာရေးကလည်းအဆင့်မြင့်တဲ့ပညာရေးတစ်မျိုးပါပဲအဲလိုကနေအဆင့်အဆင့်တက်သွားတဲ့ပုံမှာနောက်ဆင့်ရတဲ့ပုံမှာသူကစိတ်ဓာတ်နဲ့အဋ္ဌဉာဏ်ပိုင်းဒီမြင့်မြတ်တဲ့လေးမြတ်တဲ့စိတ်ဓာတ်နဲ့အဋ္ဌဉာဏ်ပိုင်းတန်ဖိုးထားလာအဲ့လိုအဆင့်ဆင့်သွားနေတာ တော့လူတွေကိုတိကျခဲ့ခါကြည့်တဲ့ကမှာလူတိုင်းလူတိုင်းအဲ့ဒီအမြင့်ဆုံးဆင့်ရောက်ကြအောင်လူတိုင်းတိုင်းကဘဝကိုဟိုသူ့မှာရှိတဲ့အထွန်းတက်တီပိုတန်ရှယ်အပြည့်ထုတ်ပြီးတော့မတုံးရအောင်ခရီးတစ်ဆင့်မနေရအောင်ကို့မှာရှိတဲ့အထွန်းစတက်တီကိုစိတ်တည်သက်လောက်တော့ထုတ်တုံးပြီးတော့တက်လုံးနေသွားကြတယ်ဒါကိုမြိုင်းတတိထားကအမြင့်ခဲ့ခံရအောင်ဟောအဲ့လိုလူကသူ့ဘဝကိုဒီနေ့မှပြေပါမရနိုင်အသက်ကြီးရင်ကြီးလာတယ်လို့ကိုယ့်ရဲ့တံခိုးထားမှုကပြောင်းလဲသွားရမယ်။အသက်ရှင်ရတဲ့ဘဝကိနာတရားမဟုတ်ဘူး။အဓိပ္ပာယ်ကတံခိုးရှိပြီးအသက်ရှင်ရမှာပဲ။ဒီနေ့ဖြစ်နေတယ်။အခေအခုလူတော်မများဖြစ်နေကြတဲ့ပုံစံကိုကြည့်နေစဉ်အသက်တော်ကြီးတဲ့အချိန်ဒီစီဥစ္စာပြောပါနေလေနေကြတာဖြစ်တဲ့အတွက်ကြောင့်သူ့မှာဘဝကိုလင်းလင်းနဲ့မခံစားရဘူး။ဘဝရဲ့အရာကလင်းလင်းနဲ့အဲ့လိုလူနဲ့မခံစားရည်စိတ်တပါးတနည်းအားဖြင့် empty ဖြစ်တယ်ခံစားမှုမရှိအတိတ်ပင်နဲ့ဥဒိပင်နဲ့ခံစားမှုဖြစ်တယ်ဒါတော့အတက်ကြီးလာရင်ကြီးလာတော့လေးနဲ့တဲ့ဘက်ကိုသွားတင်တယ်လူရဲ့သဘာဝမှာသူရဲ့ပင်ကူပိစရမှာပဲနည်းနည်းတဲ့ပင်မှုတွေလေးနဲ့တဲ့အတိညာလူကျင်တဲ့စိတ်ဖြစ်အောင်လည်းပဲလေးကျင့်ပြည့်စုံကျွထောင်နေတဲ့အသွမ်းတတ်နေဆိုရှိတယ်အဲ့ဒါကိုထွက်ပေါ်ခွင့်မပေးလို့ရှိရင်ဘဝကိုပြည့်ပြည့်ဝဝကြည်ညာဒီနည်းနဲ့မှနေနိုင်ရအောင်ဟောတချို့လူတွေအခုချင်းနောက်နိုင်မှာစိတ်ရောဂါတွေဖြစ်ကြတာဟုတ်တေချာပညာရှင်ကြီးများကအကဲခတ်ကြည့်တော့အဲ့ဒါလို spiritual လို့ခေါ်တဲ့နန္တရားပိုင်းအတိညာနဲ့စိတ်ကဒေးနဲ့နည်းနည်းမှုပိုင်းမှာသူ့မှာထွက်ပြဲ့နေတာတည်ရသူ့ဘဝကဉာဏ်ဖြင့်အတိတ်ပဲမဲ့နေတာတည်ရသူ့ဘဝကအတိတ်ပဲမဲ့နေလို့ရှိရင်ဘဝကိုဘဝမှာအတိတ်ရှိလို့ရှိရင်ဘလောက်ပဲဒုက္ခကြီးကျွမ်းကျင်လာအဲ့ဒုက္ခကြီးခံနေတယ်ရင်ဆိုင်နေတယ်အဲ့တော့ဒုက္ခတက်တက်ကြီးကြောက်စီရမဟုတ်ဘူးဒုက္ခတက်ကြောက်စီရပူကောင်းတာအတိတ်တွေနေတာအဲ့လိုဘဝအတိတ်တွေနေတာကိုခံစားရရင်သူတို့ဒါကတော့အမျိုးမျိုးနဲ့တွန်းနေကြမှာတဲ့မျိုးတွန်းထားတာကတော့ existential vacuum တွန်းတာ existential vacuum တွန်းတာ vacuum တလားဘာမှမရှိတာဟာနေတယ်တော့သူ့ဘဝဘာမှမရှိဘူးဟာနဲ့အဲ့လို existential vacuum ဖြစ်တဲ့ကွာသေယောဂါလည်းဖြစ်တယ်အဲ့ဒီသေယောဂါဖြစ်လို့ဆိုရင်အဲ့ဒီသေယောဂါရဲ့နာမည်ကတော့သူက neurological neurosis ဘဝအတိတ်တွေနဲ့ကြီးရောသေယောဂါဖြစ်လာတယ်အဲ့လိုဖြစ်တာမျိုးကိုဒီမှာအများကြီးတွေ့ရတယ်ဒီနေ့ကတော့အနောက်နိုင်ငံမှာအများကြီးတွေ့ခဲ့ပါတယ်အခုဒီဗမာပြည်မှာလည်းပဲအဲ့လိုဖြစ်နေတာတချို့တွေ့ရတယ်ဘဝတည်ခြင်းနဲ့စိတ်မမှန်တော့သိရောကဖြစ်နေတယ်သူ့ဘဝကိုကျဉ်းနာမမြင်အောင်အကြောင်းဘဝကိုအတိတ်တည်းရှိနေဖို့ကတ်စစိုးတွေကအဲ့ငင်းတွေကစဉ်းစားတတ်မှာတယ်အင်မတန်ကျဉ်းနာစရာကောင်းနေတယ်တော့ကိုယ့်ကိုပြန်မေးတင်တယ်ငါဘဝအတိတ်ရှိသလားအတိတ်ဆိုရလဲပဲအသက်ရုပ်ကိုလိုက်တော့စဉ်းစားတော့ကိုယ်ကလေးနဲ့ပြောတာရှိရပါတယ်အခုဒီမှာရောက်နေတဲ့ဒကာကြီးတွေဒကာမကြီးတွေအကြောင်းတချို့လူတွေတော့ပြည်ပြည်သားတွေအတတ်နဲ့ဆုံးဘဝကိုအတိတ်တည်းရှိအောင်ကြိုးစားပါမယ်ထင်သွားနေတယ်ဆိုတော့တည်ရလို့မတော်ဝန်တာတွေးချင်းစဉ်တကာကြီးရင်သားတွေပြောပြပါတယ်ဒါကြီးလို့လဲနေ့စဉ်အချိန်ရသလောက်တတိယနေဖို့ကြိုးစားပါတယ်နော်ဒကာကြီးရဲ့သားတွေလည်းအလုပ်လုပ်နေတောင်းမှတန့်တော့တတိကာဆိုအလုပ်ကိုလုပ်သွားနေတယ်ကျန်တဲ့အချိန်မှလည်းပဲအချိန်ရရသလောက်တရားထုတ်ကြတယ်တရားထင်ကြတယ်ဒီကဘူပြီးတော့အစဉ်ပြေတဲ့အခါမျိုးမှာရက်ကြကြအစဉ်ပြေရတဲ့တခုခုမှာတော့တော့တရားထင်ကြတယ်တရားထုတ်ကြတယ်လို့ကြားရတာအင်တာဝန်တာပြသောင်းနေတယ်ဒါဟာဘဝကိုတိုးပြီးတော့အဓိပ္ပာယ်ရှိအောင်ဒီနေ့ဆရာကောင်းလုပ်တာတခုပါဒီလိုတရားထူးနည်းနည်းနည်းသိနိုင်နေနိုင်တဲ့အဆွမ်းတတ်တယ်လူမှပါပြီးသားပါဒီအဆွမ်းတတ်တယ်ထုတ်ဖို့ကိုအတိုင်းရေးကြည့်ပါလေအဲ့လိုမထုတ်ဖို့လို့ရှိဘဝကိုတကယ်ကြည့်ရင်ကတော့မှနေရမှာမဟုတ်ဘူး။တော့တရားထုတ်လာတဲ့လူကအတိတ်ကိုမှန်လာတဲ့အတွက်ကြောင့်သူ့ဘဝမှာတိတ်တုံနေရတဲ့လောကဓာတ်တရားတွေဒီပိုးပြက်ခံနေရှိတယ်။လောကဓာတ်တရားဘယ်သူမှဆောင်လို့မရဘူးနော်။လွတ်အောင်ဆောင်လို့ဘယ်လို့မှမရဘူးမြတ်စွာဘုရားတောင်းမလို့ဘူး။တော့လွတ်အောင်ဆောင်မဲ့မင်းတိတ်တုံနေရတဲ့လောကဓာတ်တရားတွေပိုးပြော့အတိတ်တွေရှိအောင်လုပ်မယ်ဆိုရင်လုပ်ရရတယ်။ဒီလိုမြတ်စွာဘုရားဟောတဲ့တရားတော်တွေကိုကြားရမှန်းရပါနဲ့အတိညာဘိုင်းစိတ်ပိုင်းကို တံပိုးထားမှမသိတယ်နည်းဒီစိရစာပြောဘာလောက်ကူတာတံပိုးထားပုံလွားကြတဲ့လူတွေဟာစိတ်ဓာတ်နဲ့ပြည့်နေခြင်းမဟုတ်ဘူးမရကြဘူးသူတို့ကဣဇ္ဇတကိုပြန်ကြည့်ဖို့ရခင်မရအခုဖြစ်လို့ရဗဟိတကိုပို့ကြည့်ဗဟိတမှာသူတို့စိတ်ကိုဆက်ဆောင်နေတဲ့အာယုရံတံများတယ်ဒီဗဟိတကိုပို့ကြည့်တော့ဗဟိတကိုပဲစိတ်ဝင်စားနေတဲ့ကြောင့်ဣဇ္ဇတကိုပြန်ကြည့်ဖို့ရအလို့ချင်းအချိန်မပေးတော့ဗဟိတဆိုတာလည်းများသောအားဖြင့်စိတ်ရဲ့အလိုလောဘရဲ့ကိလေသာရဲ့လိုကိုလိုက်ပြီးတော့စိတ်ကိုမြေမျိုးဟိုပြောအောင်မြူအောင်အပြင်းပြေအောင်ဒီလိုလုပ်ပေးနေတာပေါ့အဲ့တော့အခုခင်ဗျာအပြင်းပြေစရာတွေကလည်းကြာလေညာလေဖြစ်လာတယ်အဲ့တော့ဒီလိုအပြင်းပြေစရာကြာလေညာလေဖြစ်လာတဲ့အခါမှာလူတွေကလည်းဒီဟာတွေကိုပြိုးကိုပြီးတော့ခံစားလာတာကိုသိကြတယ်ဘာသိရလဲဆိုတော့အဲ့ဒီဒီမှာလေးနဲ့တဲ့ဥတည်ကြယူခံချက် values မရှိဘူးအဲ့တော့ကြည့်ရတယ်။ဒါလေးနဲ့တည်းရမန်းရဲ့ဥတိကျဗာလီရှိတဲ့သူကသူ့ဘောက်ကိုတိတ်တံမိုးထားတယ်၊သူ့အချိန်ကိုတိတ်တံမိုးထားတယ်။တောင်းတတရုံကိစ္စနဲ့အချိန်ကိုမခံဘူး။ဥဒုဇင်တို့သဘာဝတော့တော်တော်ပါလည်းလောဘတော့တော့မကင်းသေးဘူး။အပြောပေါ့ကိုခံစားမယ်ဆိုပြီးနဲ့လည်းအတိုင်းတားလေးနဲ့ကန့်တိုက်ချက်ပြီးရွေးချယ်ပြီးတင့်တော်ရုံတော့ပဲခံစားတယ်။အဲ့ဒါလို့မဟုတ်ဘူးလေ။အတိုင်းစားမရှိ။အပြောပေါ့ကိုခံစားလာပြီးဒီလူရဲ့ဘဝသခင်ဖြစ်နေပြီလို့ပြောလို့ရတယ်သူကပဝန်းကျင်ကသူ့ကိုလှုပ်ကြော်ပေးမယ်စတီမူလေးလုပ်မယ်အာရုံမရှိတော့ဘူးဆိုတော့နေလို့မရတော့သူစိတ်ကမချမ်းသာတော့သူပြင်းလာတယ်အခုဒီအတန်းဝိုင်းမှာဒီလိုဖြစ်လာတယ်အများကြီးတွေ့ဖြစ်နေတာလူငယ်ပိုင်းတွေမကဘူးနော်လူကြီးပိုင်းတော်တော်များလည်းပဲဒီအပြောပါးတွေကိုပိုးပြတ်ခံစားနေတာတွေ့ရတယ်တွေ့ရတော့သူတို့ကကြည့်ပြီးစိတ်ထဲမှာနှမျောတယ်နော်အထင်သေးတာမဟုတ်ဘူးနော်နှမျောတယ်ဒီလူဟာအင်တန်တန်မှုရှိတဲ့သူပေါ့ဒီအပြင်းခြေုံညနေတယ်သူကုံဆုံးသွားတယ်နော်တနေ့တနေ့ဥချင်ကြီးကလင်းငါ၆နေလောက်ပါအပြင်းခြေုံကတော့အဲ့တော့ဒီအကြောင်းအရာတွေသိထက်ဘူးအများသာဝင်လာနေတာဆိုတော့ဒါတွေရဲ့ဒီတိုက်ခိုက်မှုကိုသုံးဆောင်မှုအများသာခံနေရတော့ဒါတွေကိုမကြည့်ရတာလမ်းမထောင်တဲ့အခါမှာလည်းပဲသူစိတ်ကအဲ့ဒီအခြေအနေလိမ့်သွားတယ်အဲခုနကပဲဒီဒီကကြီးတို့နဲ့ပြောမိတယ်ဒီကြောင်းကြီးတကူနော်အဲ့တော့ပြန်ပါလာမြင်ရတာကြားရတာဟိုတတိယဉာဏ်နဲ့တစ်ချက်ကြည့်တော့ဝင်သိမှအဝင်ခံဖို့ရဝင်မလာသိမှရှိဝင်မခံဖို့တိတ်အေးကြီးအဲ့တော့တရားထုတ်တဲ့ရှင်လည်းပဲဒီလိုပြန်ပါလာအကြောင်းအရာတွေကိုအများကြီးကြည့်ရှုမျက်နှာထားလို့ဆိုရင်တရားထင်တဲ့ခါမှာဒီအကြောင်းအရာတွေအကုန်လုံးဝင်လာအဲ့တော့စိတ်ကြည်ငြိမ်အေးချမ်းမှုတကယ်များနေတယ်အဲ့တော့ဘယ်လိုကိစ္စမျိုးပဲဘူဘက်ဖြစ်ပြီးအလွန်ကျင်လုံးနေပြီဆိုရင်အဲ့ဒီတူဟာသူ့ဘဝမှာဒီနဲ့တန်တမှုရှိတာတကယ်ခိုင်မာပြတ်သားတဲ့ဉာဏ်ချက်မရှိဘူးဆိုတာပေါ်လွင်နေတယ်။အဲ့တော့ဒါဟာအတန်ကြီးမားတဲ့အန္တရာယ်ဖြစ်တယ်။ကြာလေကြာလေဒီကိစ္စဒီအပြောပါးတွေကများလေဖြစ်လာတော့မှာပဲဆိုတာကိုမြင်နေရတယ်နော်။ဒါကြောင့်နည်းနည်းတတိပေးပုံပါပဲ။ဆောဒကာကြီးတို့ဒီနေ့ဒီနေ့အချိန်ဒီကိုဘယ်လိုများအသုံးချကြလဲဆိုတာဒီလိုပြီးတယ်ဘယ်လိုအသုံးချအောင်ကောင်းမလဲဆိုတာတော့ဒီနေ့ကအများကြီးပြောခဲ့တယ်အဲ့တော့ဒကာကြီးတို့နည်းနည်းလောက်များပြန်ပြောနိုင်မလားတိဒကာကြီးရဲ့ဘဝကိုကိုတည်ရလိမ့်မယ်ဒီကနေ့ပတ်သက်ပြီးပို့ပြီးတော့ပြောစရာလေးတွေဖြည့်သေးစရာလေးတွေရအဲ့တော့ဒကာကြီးကသားကလည်းပြောတယ်ဒကာကြီးလည်းတရားထုတ်တယ်ဒီနေ့ကနေကိုယ့်အချိန်ဘယ်လိုအသုံးချလဲ။အရင်
တရားနဲ့ဝင်နေတော့ကတော့မိတ်ဆွေဆိုအင်တာတိတ်မန့်နည်းနဲ့ဖြေကုန်ရတာ။ဘုရားတရားအားထုတ်လို့ပြင်မအာယုံဖြတ်ပြီးနဲ့နောက်ပါလေ။ဘုရားကလည်းခရီးမှာဒီနေ့ကပ်ပြီး
အင်းဒီနေ့ကပ်ပါမယ်ဘုရားန
ော်ဟုတ်ပါတယ်ခါပါတယ်ခါနေရခါထိုင်နေခါအ
င်းနေရာတည်းနေကပ်ပါမယ်ဘုရားဟုတ်ပြီ
ဒီအမှားလည်းသင်နေပါလားအင်းဘာပြန်ပါလဲဒီကိစ္စတခါနဲ့ရောတခါနဲ့တော့ပါဘုရားအမှားအရင်ကသူကသူကသူကအမှားလုံးမ
အလေးအကျင့်များလာလို့ရှိရင်တခါလေဟိုဒ တိလုတ်ပြီးတော့ကိုတိတိတိနေတယ်အလိုလိုတတိယပြန်ပြန်ဝင်ဝင်လာတယ
်
အလိုကျင်များလို့ထင်တာမျိုးဖြစ်တယ
်
ဟုတ်ပါဘူးတချို့တရားကြီးတွေပြောတယ်သူတို့ညာဥပိုင်းမှာမိတ်ကူမှာတရားဥဒီချက်တိမီစူးစမ်းပြီးတော့ဆီမှာပြီးတော့အိပ်ပျော်သွားလို့ရှိတယ်မနေ့ကျရင်စောစောလေးထားပြီးတယ်စောစောတရားထင်တယ်တရားလည်းထင်ကြည့်တယ်လို့ဆိုတယ်ညာဥပိုင်းမှာတရားမထင်ကြည့်လို့ရှိဘူးမနေ့မှစောစောထားပြီးလာသူတို့မှာစိတ်တိုင်းငါမရှိဘူးအထက်တချို့တရားကြီးဒီမှာကြီးဆိုရင်ညတကောင်ကျော်လောက်မှာတရားနူးထားပြီးတရားထင်တယ်အချိန်ကိုယူတတ်ပြီးစံတန်ကြီးကြည့်တာ
ဒ
ီကတော့အမှန်နဲ့သွားမှာထားတယ်ဘာ
သာလဲ
ရှိတယ်။
ဒီနိုင်တယ်န
ဲ့ငါလည်းမိုးလာတယ်။အဲ့ဒီမှာတရားအရင်ရဲ့ဒီပါလေတရားအထုတ်ပါတယ်။ဒီလိုတရားအရင်တော့ကတော့ဒီလောက်စိတ်ပါလက်ပါတရားအမှုထုတ်ခဲ့ဘူးအခုဖြည်းဖြည်းဖြည်းပို့ပြီးတော့စိတ်ပါလက်ပါတရားထုတ်လာတော့ဒီတရားထုတ်လာပြီးတဲ့နောက်ပိုင်းအချိန်မှာကိုယ့်ကိုယ်ကိုဘယ်လိုမြင်လာလဲ
မြင်ရတဲ့ဘဝည
စိတ်ပူပြီးမြင်ကြလာတယ်ညသွားအပြင်ပြောမှာစင်မလို့အရင်ကတည်းကတော့လည်းပြောဦးပါတယ်ငယ်တုန်းမှကြောင်းနေကျောင်းမှာအမှတ်တွေအများကြီးရတယ်ဆိုလို့အောင်မြင်ရမှုပြောက်လို့ခံစားရတယ်နော်အရေးပါလို့ပြောတန်ဖိုးရှိတယ်လို့ပြောက
်
ဒီမှာအဲ့ဒီတုန်းကနော်အဲ့ဒီသံမှုကတွေအများကြီးအောင်ရင်အမှတ်တွေအများကြီးရလို့ရှိရင်ဘွယ်ဒီကြီးရလို့ရှိရင်ကိုယ့်ကိုယ်ကိုတော့ကျင့်တတ်အားရ I am significant တဲ့ခံစားမှုမျိုးရတယ်ငါကအရေးပါတယ်အရောက်တယ်ဖြစ်ရတယ်တန်ဖိုးရှိတယ်လို့ခံစားဒီထက်သက်ကြီးသွားတဲ့အခါမှာဘွယ်ရပြီးတော့အလုပ်တွေပါလုပ်တယ်အလုပ်ငန်းကြီးကြီးလုပ်နေတဲ့အခါမှာငါဟာလုပ်ငန်းကြီးကြီးကိုလုပ်နေတဲ့သူဆိုတော့စိတ်ထမှာကျင့်တတ်မှုအများကြီးရတယ်နော်ဒီကကြီးဆိုလည်းပဲငယ်ရစဉ်ကကိုတက်နေတာလေးအများကြီးလုပ်ခဲ့ကြတယ်နော်အဲ့လိုပဲဒီထက်ကြီးလာပြီးအင်ဂျင်နီယာတွေပြုပြီးဒီသတ်သမီးတွေရလာတယ်သတ်သမီးတွေတခါပြည့်စုံပြည့်ထောင်တော့သူတို့ပညာရေးတွေသူတို့အောင်မြင်သွားတဲ့ခါမှာလည်းပဲအဖြေပြောက်နေတဲ့ငါအင်တန်ဝတရားကြည့်တဲ့သူတယောက်နော်အမေဆိုတဲ့လူကအမေပြောက်နေတဲ့အင်တန်ဝတရားကြည့်တဲ့ဒီတော့ဆိုတော့အဲ့ဒါလည်းပဲပြန်ထမှုမျိုးရတာပါနော်။ဒါဒီအားလုံးဟာကိုယ့်ကိုယ်ကို feeling of significant ဆိုတော့ရတယ်နော်။ I am significant ။ငါကအရေးပါလေအရောက်တဲ့တန်ဖိုးရှိတယ်၊ထူရမှုရှိတယ်။အဆောင်စားရှိတယ်။ဒီလိုခံစားရတာနော်။အဲ့တော့လူဟာကိုယ့်ကိုယ်ကိုကိုယ့်ကိုယ်ကိုဒီလိုခံစားရမှလည်းပဲနည်းနည်းအားရှိတာနော်။သူ့ရဲ့ self image ကလည်းတောင်းလို့ပါတော့နော်။သူ့ကိုယ်သူပြန်မြင်ရမှာ။ငါဟာအဆောင်စားရှိတဲ့လူတယောက်။ငါဟာမတော်တဲ့လူတယောက်။အဲ့လိုခိရိယတစ်ခုခုလုတ်ပြနေတဲ့ခါမှာပေါင်းကျင်လည်းကိုယ်ကိုအမတန်လေးစားတယ်အထင်ကြီးတယ်မလည်းပါမှာပေါ့နော်လေးစားတယ်အထင်ကြီးတယ်တန်မှုထားတယ်ယူစေတယ်အားကိုးတယ်အတိမတ်ပြုတယ်နေရာပေးတယ်အများကြီးရတယ်နော်တော့ဒီကကြီးဆိုလည်းပဲကိုယ်မိသားစုအပါဝင်ပဝန်းကျင်အတိုင်းဝိုင်းရဲ့လေးစားမှုဖြစ်ခြင်းတန်မှုထားမှုယုံကြည်မှုအားကိုးမှုတန်ပင်မှုဒါတွေအများကြီးရခဲ့တာအခုလည်းပဲအထက်လျောက်တော့ရနေတာကိုကတကယ်ဆိုလည်းပဲကိုတိုင်းပြည်နဲ့ပတ်သက်ပြီးတော့အများကြီးဆောင်ရွက်ခဲ့တာမလို့ပေါဝင်ကျင်ရဲ့လေးစားမှုသိက္ခာမှုတွေကိုအများကြီးရခဲ့တာပဲ။တို့တော့ဒါရီယာမပြတ်ပြတ်ဘူးပြင်ပကရရတယ်။ဒါရီယာဖြစ်နေတယ်။ပြင်ပမှာဒီကိုရှိနေတယ်။အဲ့တော့ I am significant လို့ဒီလိုပြောနေတယ်။ဥမာယာဒူးကြောင့်ကိုယ့်ကို I am significant လို့ပြောနေတယ်ပါ။ယာဒူးမရှိတဲ့အခါမှာ I am insignificant ဖြစ်သွားတော့မှာနော်။ဒီစီဥစားကြောင့် I am significant ငါဟာဒါရေးပါတယ်ဒီတယောက်လို့ဒီလိုခံစားရတဲ့ဒီတယောက်ဟာဒီစီမရှိရတဲ့ကောင်ပါ I am insignificant ဆိုတာငါအရာမရောက်တော့ငါတန်ဖိုးမရှိတော့ဘူးအဲ့တော့ I am significant လို့ဒီလိုခံစားရတဲ့ကောင်ပါစိတ်ကမှာအားရှိတယ်နော် I am insignificant လို့ဒီလိုခံစားရတဲ့ကောင်ပါအားငယ်သွားပြီနော်သိငယ်သွားပြီအဲ့တော့တချို့လူမှာအဲ့လိုပဲ inferiority feeling လို့ခေါ်နေကောင်မယ် inferiority complex လို့ခေါ်နေကောင်အဲ့အမျိုးဖြစ်တတ်တယ်နော်။ inferiority feeling ဆိုတော့လူတိုင်းမှာအများကြီးရှိတယ်။နည်းနည်းလေးကိုယ့်ကိုယ်ကိုဟိုအားငယ်စေကြောက်စိတ်တာဒီတိုင်းမှာရှိတယ်။အချိန်တွေဘလောက်တောင်းနေကောင်းနေနော်။အဲ့ဒီအချိန်တွေတောင်းနေရအောင်တနည်းအားဖြင့်ကိုယ့်ဟာကိုယ်ကိုရှင်းရပြီးတော့အားရှိတာတစ်ဖက်။တ ူရဲ့အောက်မှာမသိနေတာလေးရှိနေတာတော့ဘာငယ်သေးကြောက်တယ်တနေ့ဒါလေးမရှိဘူးငါဘယ်လိုလုပ်နေရမှာလဲဒါလေးမရှိလို့ရှိရင်ငါ့ကိုဒီမှာလေးစားမှာမဟုတ်တော့ဘူးတမူထားမှာမဟုတ်တော့ဘူးဆိုတော့ကြောက်တဲ့စိတ်တိုင်းမှာရှိကိုယ်ကငါလေးစားအောင်တမူထားအောင်အင်းမျိုးခံနဲ့နေပြရတယ်မန်နဲ့နေပြရစိတ်ကိုတင်းတော့နေကြတယ်ကျုပ်အဲ့လိုခံနဲ့မန်နဲ့တင်းတာကဘုရားကဖြင့်ပြောမစင်ကိုယ်အထက်မှာနည်းနည်းပြုတ်ညံ့တဲ့သဘောလေးဟာရှိနေသေးတယ်လို့ပြောနေတယ်အဲ့တော့ဒီလိုတကယ်ချင်းနေတဲ့တချို့တရားကြီးတွေဒီမှာကြီးလက်တွေ့ရတယ်။တချို့ဆိုချင်းချင်းကြွားပြေးနေမှာတော့ကိုစိတ်ကပြည့်ပြတော့ depression ကိုဖြစ်လာတာတွေ့ရတယ်။တချို့လုပ်ငန်းကြီးတွေကုမ္ပဏီကြီးတွေထောင်ထားတယ်။အခုနောက်ပိုင်းမှာအဆင်ပြေတော့လို့လုပ်နေတော့ဘူး။အဲ့တော့ကိုယ့်ကိုယ်ကိုသိငင်ပြီးတော့အိန္ဒိယအိန္ဒိယတော့မထွက်တော့လို့ရှိတာကိုတွေ့ရတယ်။ depression ပါတွေ့ရတယ်နော်။အဲ့တော့လူဟာတင်းဒီလိုနည်းနဲ့ဖြစ်ပြီးတင်းနည်းနဲ့ I'm significant ဆိုတော့ရကိုရမှဖြစ်တယ်။အဲ့ဒါမရလို့ဖြစ်ပြီးတိတ်ရကြမှာဖြစ်တယ်ဒါကိုသမုဒိသာနေနဲ့ဒီကိစ္စပြောပါရွတ်လို့ပါနော်အဲ့တော့ဒီလိုနဲ့အသက်ကြီးလာတဲ့ခါမှာစီးပွားရေးလည်းမလုပ်တော့လုပ်နေတော့ယာဓုလည်းပဲမရှိတော့ယာဓုတောင်းနေလည်းမထမ်းဆောင်နေတော့ဆိုတော့အဲ့ဒီခါမှာငါအလေးမပါတော့ဘူးအရာမရောက်တော့ဘူးဆိုတဲ့ခံစားမှုအားကိုးစရာမိကိုးစရာတွေဟာစိတ်မချရတဲ့ကြောင့်သူတို့ကိုရနေတဲ့အချိန်မှတောင်းမှစိတ်ကြီးတယ်အဲ့တော့သူတို့ကိုရနေတုန်းမှာတောင်းခြင်းအကိုလေးစားတာတံပိုးထားတာတွေဟာသူတို့ကမရရတာမရှိတော့ဘူး။မရှိရတာမှာစိတ်အားငြိမ်နေမှာကတော့တဝန်းကျင်မှာနာတိမှုဆိုတာဖြစ်လာတတ်တယ်။ဒါကြောင့်ဒီလိုအသက်ကြီးသွားတဲ့ခါမှာသူတို့ချင်းငွေကြီးတွေကဒါဖြစ်စီနေတာပါ။တရားကိုကြီးကြီးကျိုးစားအားထုတ်ထားလို့ရှိတယ်။ဒီတရားအသိဉာဏ်ကြောင့်ကိုယ့်ရဲ့စိတ်ဓာတ်နဲ့အသိဉာဏ်ဟာလေးနဲ့မတူရင်ခံရမှုရှိတယ်။ဒီတရားကြောင့်ကိုပဲကိုယ့်ဘောက်ကိုတိမတ်မှုရတယ်။နောက်ဘဝတန်ဖိုးမချက်နိုင်ဘူး။ဒါဟုတ်တယ်တော့သူများတံမိုးဖြတ်တာကိုမခံတော့တော့တဏ္ဍာရီတွေကသူများကိုတံမိုးဖြတ်တာကိုခံနေရတယ်အဲ့ဒါမေတ္တာကြရကောင်းတာသူများတံမိုးဖြတ်တာမခံရအောင်ဆိုရင်ကိုယ့်ရဲ့အတွင်းအစ္စတ္တမှာတကယ်လေးနဲ့တဲ့ခံခန့်တဲ့ညံ့ညက်တဲ့အသိဉာဏ်နဲ့သိတတ်ကိုရအောင်ဒီကျင့်ထားရမှာနော်အဲ့ဒါလို့တရားထုတ်တာလို့ဒီလိုဝိပဿနာဉာဏ်လို့ပါလို့တရားထုတ်တွေကိုအသိဉာဏ်ထုတ်တွေရထားတဲ့လူပါအခုနပြောတဲ့ပြင်ပကရာဒူးလိုပစ္စည်းဥစ္စာတို့အာနာတို့စသည်ဖြင့်အဲ့ဒါကိုမရှိတော့လည်းပဲကိစ္စမရှိဘူးနော်ကိရိငင်းငင်းရေရတိခါရှိရှိသူကတူတော်လို့ရတယ်နော်ဒီချက်ကအင်္ဂါလေးလေးနဲ့သဘောပေါက်စီအတွင်းကဖြစ်လာအောင်လုပ်ဖို့ကြိုးစားပြီအဲ့ဒီအတွင်းမှာဒီသဘောမျိုးမရှိလို့ရှိဘူးဒီလိုပါစိတ်ကြံပါရင်ခန္ဓာကိုယ်ကြံပါရင်ကုသိုလ်ထိတဲ့သွားတယ်နော်အဲ့တော့အခုခေတ်ပတ်ဝန်းကျင်မှာအပြောပါရင်အင်္ဂါများနေတဲ့အတွက်ကြောင့်လူရဣဇ္ဇတ်ကိုပြန်ကြည့်ဖို့ရအခွင့်အရေးမရဘူးဣဇ္ဇတ်ကလူခင်မာတဲ့ဗတိသမารိဉာဏ်မျိုးအားကောင်းလာအောင်ထူထောင်ခွင့်မရတဲ့ကြောင့်သူတို့မှာအဲ့ဒီ feeling of insignificant ကိုကအားကြီးအဲ့လိုတတိမဲပါလေလေစိတ်ကမှာဟာရတာပူဖြစ်တယ်တတိအားကောင်းလာလေစိတ်တွေမှာဟာရတာဖြစ်တာနဲသွားလေဒီကြောင့်အချိန်ရရတော့တတိရင်ကတော့ဖြီးဖြီးမိမိတရားကိုကြိုးစားအားထုတ်စီခြင်းဝိုင်းနိုင်နေတိုင်းဆိုင်တော်ရင်ပါဘို့တော့တရားထုတ်တဲ့ကမှာညာတော့ဖြစ်တော့အာနာပါနနဲ့ဖြေခံကြတာများတယ်ဒီလိုလည်းပဲအာနာပါနနဲ့ဆက်ဆက်မှုဖြစ်နေတော့အသက်ရှင်လို့တင်းလာတာညော့သွားတာဒါကိုအရင်ဆက်တော့လည်းတတ်တယ်နော်ဒီမှာပြည့်ညက်နေတဲ့မှာအခုနည်းနည်းလေးခွဲကြပါသိဖို့လိုလိမ့်မယ်အစမှာတော့ပြည့်ညက်ကိုပဲအာရုံပြုပြီးတော့ဒိတ်တမာကြီးကောင်းလာအောင်ပြုစုပြုထောင်ပြီးပါလားပြည့်ညက်ကအခေါ်ဝတ်သမတ်တူဆိုလိုတာအကျဉ်းသူပြောမယ်ဆိုပြင်းရမြင့်မြင့်ရှိပါနာမည်တွေကလည်းပြင်းရပဲအချိန်တော့တောင်မြောက်ဆိုလည်းပြင်းရပဲနော်အတုံးခဲဆိုလည်းပဲပြင်းရပုံသဏ္ဍာန်ဆိုလည်းပြင်းရပဲနော်ပြင်းရဆိုတာဆက်ဆက်ဆိုတော့စိတ်ကပုံဖော်ယူရတဲ့ဘောတွေသတ်မှတ်ဖို့ပြရတဲ့ဘောတွေအလုံးပြင်းရတယ်ခေါ်တယ်ဆိုတော့အသက်ရှိတဲ့ကောင်မှာအာနာပါနမှာဝင်လာတဲ့ဆိုတဲ့ဘောကပြင်းရတယ်ထွက်သွားတယ်ဆိုတဲ့ဘောကလည်းပြင်းရပဲအဝင်ထွက်ဆိုတာသူ direction ကိုလိုက်တော့ခေါ်ဝတ်သမတ်တာဖြစ်တယ်စမှာတော့ဒီခေါ်ဝင်ပဲတုံးပြီးတော့စိတ်တည်ငြိမ်မှုအေးချမ်းမှုဓမ္မရီရအောင်ကြိုးစားဖို့ထူထောင်ပြုရတာဒီဓမ္မရီကောင်းလာတဲ့ခါမှာအခေါ်ဝေါ်တမတ်ချက်ပုံပန်းတရားတွေထည့်လိုက်ပြီးတော့အာရုံမပြုတော့ဘူးနဲ့တိုက်ရိုက်ကြည့်လို့ရတယ်ပရမတ်တော်ကိုခရီးမိအာရုံပြုရမှာဒီပရမတ်ကိုခရီးမိအာရုံပြုနိုင်မှသာတကယ်အဖြစ်ဖြစ်တဲ့ဝိပဿနာဉာဏ်တိုးတက်မှုရနိုင်တယ်ဘုံပေါ်တော့ဒီအတူတက်ကိုပါတယ်ပရမတ်ပုံမှန်တာရှိဥပမာဒီထွက်လေဝင်လေတဲ့မှာရှိတဲ့ပရမတ်ကိုကြည့်နေစဉ်တိုးမှုတွန်းကမှုပရမတ်ကဘုံသူ့မှာ ူပဲရှိတယ်ဆိုတဲ့ပုံစံလားမရှိဘူး။ဘူးမှုအေးမှုကြလဲပရမတ်။သူ့မှာလည်းပဲဘယ်လောက်အဆင်ကြီးရှိတယ်ဘယ်လောက်တူတယ်ရှိတယ်ဆိုတဲ့ပေါ့။ပုံမှန်တရားပမာဏမရှိဘူး။အဲ့ဒီပုံမှန်တရားပမာဏမရှိတဲ့နဲ့တဘောလေးတစ်သက်ကိုပဲဒီကတိအာရုံပြုတော့နေနိုင်ဖို့အလေးချင်းလုပ်ရမှာနော်။ဒီပရမတ်ကအန္တန်တိမ်မှုအလေးချင်းမရှိလို့ဆိုစိတ်ကပရမတ်မှာတာရှိမနေဘူး။ဥမာနဲ့ပြောမယ်ဆိုတော့အင်တန်လုံးလုံးချောချောကြီးဖြစ်နေရတူမိမိရကံကိုတော့ဖြစ်တယ်အဲ့မှာဂွင်းလေးတစ်ခုတက်ထားရင်တော့ဒီဂွင်းလေးကိုချိတ်တော့တယ်ကြည့်ရတယ်ဒီလိုပဲပြင်းရတာကံလို့ယူလို့ရအောင်ဂွင်းတက်ထားတယ်ဒီနေ့အဲ့ဒီဂွင်းလေးတက်ထားလို့ရှိရင်ဒီကံလို့မရတော့ဘူးမတမ်းမှုတွေကတစ်ခုခုနည်းနည်းတိုင်းချလိုက်တယ်အများကပြင်းရတဲ့ကူပဲအထက်တွေကောက်တယ်ဟောပြင်းရကိုအထက်တွေကောက်နေကြအကျင့်ရနေတယ်ကွာပြင်းရမပါလို့ရှိဘူးသူအာရုံမရှိတယ်လို့ဖြစ်သွားတယ်အာရုံကြောက်တယ်လို့ဖြစ်တယ်အဲ့ဒါကိုပြီးသားဖို့အင်တန်ရေးကြည့်ပါလေ။အဲ့လိုအာယုံတက်ပြီးထိတော်တဲ့ကောင်ကစိတ်ကပြင်းရတဲ့ကိုပြန်ပြန်သွားတယ်။သူအားရတဲ့အာယုံကိုပြန်ယူနေတာပေါ့။ကြားရတဲ့အာယုံဆိုတဲ့လိုပဲအတ္တဟံပရမတ်ဘောပဲ။သူတော့စကားဟာပရမတ်မဟုတ်ဘူး။အခုဒီမှာနားမလည်နိုင်တဲ့ဥပမာဆိုတော့အတေလျန်တို့ကြောက်တာပြောနေတယ်ဆိုပါတော့နော်။တခွန်းခွန်းတော်ငယ်တို့ကလိလာဘူးလို့မှတ်သားဘူးလေ။ကိုယ်မကြည့်တဲ့ဘာသာစကားတခုပြောနေပြီအတန်ကတော့ကြာရတယ်အတိတ်တော့မကြည့်ဒါကြောင့်အနာကပရမတ်ပဲအတိတ်ကပညာဖြစ်တယ်အဲ့လိုဆိုကိုတရားဟောတဲ့ဆံကကိုစိတ်ပညာပုံမှန်နေလားပရမတ်ပုံမှန်နေလားဆိုတော့တော်တော်လေးညာလေးနဲ့ကြည့်လို့မယ်အတိတ်တော့ပါလာပြီဆိုမှပညာတခုပါသွားတယ်အတိတ်တော့မပါဘူးနဲ့ဒါရက်တက်တက်ကြည့်နေလို့ရှိရင်ပရမတ်ပုံမှန်တခြားခြားရာတွေမှာလည်းပဲဒီတိုင်းနဲ့နော်ပြီးငယ်တဲ့ပရမတ်ကိုဒေချာပုဂ္ဂိုလ်စီရာတိပြီးတော့ဉာဏ်လေးနဲ့ကြည့်ပြီးတော့နေဖို့လိုတယ်အဲ့တော့ပရမတ်ကိုကြည့်တဲ့အချိန်ကစတော့ဝိပဿနာဖြစ်တယ်ပရမတ်ကိုမကြည့်သေးဘူးဆိုရင်သမထပဲဖြစ်နေတယ်နော်မသမထဆိုတော့ပြီးငယ်တဲ့မိကိုအလုံးကြည့်ပါဦးနော်ပြီးငယ်တဲ့ပရမတ်သမထနဲ့ဝိပဿနာဒီသဘောနှစ်ခုကိုဒေချာချင်းချင်းနဲ့နေရိုးရိုးလေးသိထားမှတရားပြောရမှာပို့ပြီးတော့အဆင်ပြေလိမ့်မယ်တချို့အဲ့လိုမသိတော့ပြင်းရကူကအရင်ပြုတော့စိတ်ကမှဒါပဲဥပဒနာကိုထင်နေရတယ်။အဲတော့ဒီဖြစ်ချင်းပြက်ချင်းဆိုတဲ့သဘောတော်မှာတကယ်တော့အပြင်းနဲ့မှန်းစနေတာဆိုရင်တကယ်ပရမတ်အဖြစ်ဖြစ်တဲ့ဖြစ်ချင်းပြက်ချင်းမဟုတ်တော့ဘူး။ပြင်းရတဲ့ဘဝဆောင်တဲ့ဖြစ်ချင်းပြက်ချင်းဖြစ်လာတယ်။မဟုတ်ရုပ်ကြောင်ကဥပြခွဲသွားဆိုဩအနိစ္စအနိစ္စဒီလိုပြောရတာပေါ့နော်။မှန်းတော့အဲ့ဒါအနိစ္စအစင်မဟုတ်ဘူး။ဒါအဆန်ချင်းတစ်ခုပြက်သွားတာအနိစ္စကိုထင်နေတာဒီအဆန်ကြီးကငိုလို့ပြင်းရတယ်နော်တကယ်အနိစ္စရဲ့ဘဝအင်တန်ရှင်ဉာဏ်ရဲ့တဲ့ကြောင်းအင်တန်တင်မှုနည်းနဲ့တဲ့ကြောင်းသူဖြစ်ပြီးတော့ပြတ်သွားတာဖြစ်ပြီးပြတ်သွားပါလားလို့ဒီနောက်ကလိုက်တွေးဖို့လားအချိန်ရှိဒီချက်ကိုသဘောပေါက်တယ်နော်ဒီလိုဘောမပေါက်တယ်နော်တခုခုကိုစိတ်ကရှင်းလာပြီးတော့ဟောဒါကခုနကတော့မရှိဘူးအခုကအခုဖြစ်လာတယ်အခုဖြစ်လာခြင်းတော့မရှိတော့ပါလားလို့အတွေးနဲ့လိုက်ပြီးတော့သူဆက်လုပ်ယူနေတယ်ဆိုရင်အဲ့ဒီအတွေးတွေးနေတော့မှသူကတကယ်ဖြစ်နေတဲ့ပရမတ်ကိုအာရုံမပြုမိဘူးဒီဟာတော့မှတွေးတဲ့မှုသိရင်မှုအများကြီးပါပါလာတယ်နော်တော့တခုခုကိုတိလိုက်တဲ့ကောင်မှအတွေးမပါဘူးနဲ့တကယ်ကြည့်မှာအဲ့လိုအတွေးမပါဘူးနဲ့တကယ်ကြည့်ကြည့်ကြည့်လို့ဆက်သွားနေတာဒါမှကတတိအားကောင်းလာတဲ့ကောင်မှအဲ့ဒီသဘောလေးတွေရဲ့ဖြစ်ပေါ်လာခြင်းနဲ့မရှိတော့ခြင်းကိုညမှာတင်ဆက်ပြနေနေတယ်။အတွေးမရှိမှအမြင်ရှင်းတယ်။အတွေးရှိရင်အမြင်ရှင်းတယ်။အဲ့ဒါကိုသိချင်တဲ့ဘောပေါက်စီကတော့အတွေးရဲ့အကူအညီကိုမယူမိဘူးယူကြည့်တယ်။ဟောဘုရားဟောတဲ့ဒီတရားတွေမှာဉာဏ်ကိုအမျိုးမျိုးပိုင်းခြားပြီးဟောထားတာရှိတယ်နော်။သုတ္တမဉာဏ်၊စိဉ္ဇမဉာဏ်၊ဘာဝနာဉာဏ်ဉာဏ်တို့လည်းပဲသူ၃မျိုးခွဲထားတာရှိတယ်။လူတဘာဝဟာဒီသုတ္တမဉာဏ်နဲ့စိဉ္ဇမဉာဏ်ကိုသိပြီးတော့တံမိုးထားတယ်ကြားတာဖတ်ရတာသိတဲ့ဘောကြတယ်ဖတ်လို့ကအားမရနိုင်ဘူးကြားလို့ကအားမရနိုင်ဘူးနော်ပြီးတော့ကော့ကူတီးတော့ရတာလည်းပဲသိတံမိုးထားတယ်အထူးသဖြင့် philosophy တွေဘာလို့လဲအတွေးခေါ်တဲ့ဘုရားဘိဓမာနေပါလိမ့်ဝါသနာပါရမယ်ဆိုရင်သူကသိတ်ထမှာအမျိုးမျိုးပိုင်းခြားနေရတာ classify လုပ်နေရတာသိတ်အားသာဒီလိုသိတ်ထမှာပိုင်းခြားလိုက်ရမှလည်းပဲသူ့သိတ်ထမှာတကယ်ပြီးတော့ဒီလိုခံစားရတယ်ဒီလိုမှမပိုင်းခြားလိုက်ရဘူးဆိုရင်သိတ်ထမှာမတည်ဘူးလို့ကျင့်တတ်တယ်သူကတော့တက်သွားလို့ဘာဝနာမရဘူးဉာဏ်ရောက်တဲ့ခါမှာသူက classify လုပ်တာလို့ဘာလို့မရှိတော့ဘူးဒါကြောင့်တရားထုတ်ခါစားမှာဒါရုပ်လားနာလားဆိုတော့မှမစဉ်းစားဘူး သူ့ဟာသူတတိသမားကြီးအားကောင်းလာတဲ့ခါမှာသူ့တဘောကိုသူဆောင်နေတဲ့ရုပ်ကိုလည်းရုပ်တဘောလို့အလုံးလုံးသိလာမှာပါပုဂ္ဂိုလ်တော်ဘာမှဟုတ်တဲ့တဘောဥမှုအိမ်မှုတဘောလှုပ်ရှားမှုတဘောတဘောကိုတဘောတိုင်းနဲ့သိလာဝေဒနာမှလည်းဒီလိုပဲဖြစ်ပေါ်နေတဲ့ဝေဒနာကိုသတိနဲ့သိချာကာဆိုကြည့်နေဖို့ပဲလို့ဒီဒုညာလေးကိုစိတ်ကိုထည့်ထားလိုက်ဖို့ပဲဒီထက်မှစိတ်ရောက်နေတဲ့ကောင်ကဝေဒနာကအမြင်မျိုးပုံပုံအခြေအနေကိုလိုက်တော့ပုံပြောင်းနေတယ်ဆိုတော့သူ့လိုလိုသိလာတယ်ပထမမှာတော့ဒုမာနာတယ်လို့ထင်တယ်ခါမာနာတယ်လို့ထင်တတ်တာဒီသမားကြီးအင်တာအားကောင်းလာတဲ့ကောင်ကဒုဆိုတာကြီးခါဆိုတာကြီးကပျောက်သွားတယ်နေရာဌာနလည်းမရှိတော့ပုံပန်းဌာနလည်းမရှိတော့နာတဲ့သဘောလေးကိုပဲသိနေတော့မှာအများသောအဖြစ်ဝေဒနာလို့ပြင်ဒုက္ခဝေဒနာကိုပဲစိတ်ကချက်ချင်းရောက်သွားကြတတ်ကြတာဒုက္ခဝေဒနာမရှိတဲ့ခါမှာလေဒုက္ခဝေဒနာဖြစ်ဖြစ်ဥပ္ပကဝေဒနာဖြစ်ဖြစ်တစ်ခုခုကတော့ရှိနေတာ။အဲဒီရှိနေတဲ့ဝေဒနာတဘောကလည်းတေချာတတိယနဲ့ကြီးကြီးကြီးကြီးတည်နေလို့ပဲ။ပုံပန်းကတာမရှိရဘူး။ဉာဏ်လည်းမရှိရဘူးနော်။တကယ်ပရမတ်ကိုကြည့်တဲ့ခါမှာဒေနင်္ဂါဆိုလည်းမရှိတော့။ဘယ်ပုံပန်းကတာဆိုလည်းမရှိတော့။အဲ့လိုပြတ်သွားတဲ့ခါကျမှပဲပရမတ်ဖြစ်တဲ့ဝေဒနာတဘောကိုကြည့်နေတယ်။ဒီလိုနဲ့ပဲဆက်ပြီးကြိုးစားထုတ်ရတဲ့ခါမှာသိက္ခာမဖြစ်တာလို့လည်းပဲသိနိုင်ဉာဏ်နိုင်တဲ့ဒီသတိတမာရီအားရရလာနော်အဲ့လိုရတဲ့ဆောင်ပါဒီသိနေတဲ့သဘောလေးကိုလည်းပြန်သိဖို့အရောက်ဆက်ရတယ်နော်ဒီသိနေတဲ့သဘောလေးကိုမသိသေးခင်မပြည့်စုံဘူးဒီရုပ်မှတစ်ခုခုဖြစ်နေတယ်ဝေဒနာတစ်ခုခုဖြစ်နေတာကိုသိတယ်အဲ့ဒီသိတာကပြန်သိဘူးသူကပုံပြတင်ပြတဲ့ကြောင်အစမှသူချက်ချင်းသိနေတယ်အစမှသိမှဖြစ်တာလေးကိုသိနေလို့ရှိတယ်ဒီစိတ်မှပေါ်လာတဲ့အတွေးကိုဒီလိုသတိရတယ်။အတွေးဟာဥပ္ပကံနဲ့ထင်ရှားတယ်။အခုခုအကြောင်းကိုတွေးနေပြီ။စိတ်မှစကားလုံးကြီးလုံးပြီးလုံးပေါ်ပေါ်ပေါ်ပေါ်လွှားလာ။နောက်တစ်ခါအဲဒီစိတ်ကြီးကြည့်ရတယ်။အဲဒီစိတ်ကကြည့်ပါများလို့ရှိရင်အတွေးတွေကတကယ်နည်းနည်းတလို့ဖြစ်သွားတယ်။ကျင်းနေတယ်ဖြစ်သွားတယ်။နော်။ဒါကြိအားကောင်းလာတဲ့ခါမှာဈာန်နဲ့မှတခြားတခြားဘက်ကစိတ်ကအာရုံမရောက်တော့ဘူး။တမာအချင်းချင်းမှသိရင်လူစိတ်ကအားလုံးပြတော့ပြီးသားတယ်။မြင်တဲ့ဘက်ကလည်းညှပ်တော့ပြေးထားတယ်ကြားတဲ့ဘက်ကလည်းပဲစိတ်ကညှပ်တော့ပြေးထားတယ်ခန္ဓာကိုယ်မှာပုံမှုအင်းမှုရောင်းညာမှုတက်ချင်းမှုတွေတဲ့ဘက်ကလည်းညှပ်တော့ပြေးထားတယ်နော်ဒါတို့ကတော့အများကြီးဖြစ်တယ်ခန္ဓာကိုယ်တစ်ခုလုံးမှာဖြစ်ပေါ်နေတဲ့အာယုန်တွေအများကြီးကိုကြံရုံးလို့ပြောတာအများကြီးယူတော့သူ့ကိုတက်နေတော့အဓိပ္ပာယ်ကောက်ပြီးပုံဖော်နေရတယ်နော်ဥပမာတစ်ခုနဲ့ပြောမယ်ဆိုရင်ဦးခေကွန်ပျူတာလေးလို့ပဲကွန်ပျူတာမှာတာမဏေစိတ်အများကြီးတက်တာလို့ဝင်လာတဲ့ information တွေဒီတွေကိုယူပြီးတော့ process လုပ်ရတယ် process လုပ်ပြီးမှသူရရှိတဲ့အဓိပ္ပာယ်သူပေါ်ပြလိုက်တယ်ဒါဘယ်လိုအဓိပ္ပာယ်ဆိုတာလူခန္ဓာကိုယ်ဆိုတာအဲ့ဒီထက်မကအင်မတန်မှကျွမ်းနေတယ်အင်တာနက်နေတယ်ခန္ဓာကိုယ်ဒီလိုမှလာနေတဲ့ nerve တွေကနေရတဲ့ information ဆိုတာတာမန်ချင်းပဲရှိလို့စက္ကန့်နဲ့စက္ကန့်တိုင်းဆိုတော့တာမန်ချင်းမှလူပါဒါအားလုံးပြရပေါ်ပြလိုက်တာနော်ဆိုတော့စဉ်းစားကြည့်ပြပြလိုက်ရင်တခုစီမှာနည်းနည်းစီလေးရဆယ်ပုံပုံလိုက်ဆယ်ပုံတပုံမရတော့ဘူးအဲတရားအထုတဲ့ခါမှကြတော့စိတ်ကိုလေ့ကျင့်ပြီးတော့တစ်ခုမှပဲထားဖို့ကြိုးစားတယ်နော်ပထမမှာတော့ဒီတစ်ခုတော့မှအခုမှအာနာပါနဆိုလေအာနာပါနတစ်ခုလို့မှထားဖို့ကြိုးစားနေပေမဲ့လည်းအရင်တော့ကညှပ်ပြီးတော့ပြီးနေတဲ့အကျင့်ကြီးဟာအလေးချင်းအရှင်ဘဝကြီးကပါနေတော့သူဒီရအရင်လို့လေယူနေသေးတာပဲမယူလို့မရဘူးယူနေသေးတာပဲဝင်းဝင်လာနေတာပဲတိတော့ဒါဘူးပဲကြိုးစားတော့တစ်ခါတစ်ခါစူးစိုက်ထားတဲ့ခါမှာအလေးချင်းများတာလည်းခါမှာတခြားအာရုံကဝင်လာတာနည်းသွားတယ်အမတန်ထင်ရှားလို့တော့မှဒုံတိုင်းနဲ့အကြီးကျယ်ကကျင်းတော့တစ်ချက်တော့မလာဘူး။ပြီးရင်အဲ့ဒီဟာပြောက်သွားတာပါပဲနော်။ခန္ဓာကိုယ်မှာလောက်လို့ပဲတောင်းတအောင်လောက်ဟိုညောင်းတာနာတာပူတာအေးတာစမှာတော့ဒါတွေကသိထင်ရှားတယ်။မခံမရနိုင်အောင်ထင်ရှားတယ်နော်။ဒီကိုထားနေတဲ့အာယုံမှာစိတ်နေတာတကယ်များလာတဲ့ကောင်ကဘုက္ကိုညှပ်ပေးတာ။တဖြည်းဖြည်းနည်းသွားတယ်။ညောင်းလာတဲ့အတွက်ကြောင့်ဒီကအာယုံကြီးဟာဝင်လာတာနည်းသွားတယ်။ဒီညမှာပို့ပြီးတော့ရရင်လုံးညာညာပြေးနေတာတဲ့ကြောင်းဒီအာရုံရဲ့တဘောကကြာလေထင်ရှားလေကြာလေထင်ရှားလေအဲ့လိုဖြစ်လာတယ်။အဲ့တော့ငကိုယ်တော့ကဒီမျိုးလေးဖြစ်တဲ့အာရုံကိုအမှတ်တမဲ့ကြည့်တော့ကဘာမှစိတ်ဝင်စားစရာမရှိဘူး။ဘာမှမမြင်လို့လည်းမဖြစ်ရဘူး။နော်။တို့တော့တမန်ကြီးအားကောင်းလာတဲ့ခါကအဲ့ဒီရိုးရိုးလေးဖြစ်တဲ့အာရုံကအလုံးအလုံးစိတ်ဝင်စားစရာကောင်းတာ။တမန်လူတွေပြောရင်ကြီးကြီးအောင်ဖြစ်တယ်။နော်။ရိုးရိုးလေးခဏခဏဖြစ်နေတာသိချင်းစီဘူးနော်။တတိယနဲ့ငိုင်းနဲ့ကြီးကြီးကိုနေရာတဲ့ခါမှာစိတ်ဝင်စားဘူးမြင်ကြလို့ရှိတယ်လုံးဝပြင်းနေလို့ရှိတော့ဒါကြောင့်အစမှလူတွေဟာပြင်ပကကုစိတ်ကိုလုံးကြော်ပြီးမယ်စတီမူလေးလုပ်နေတဲ့အာယုန်တွေကိုရနေတဲ့အခါမှာအပြင်းပြင်းပြီးတော့စိတ်ကလည်း အလောက်ချက်နော်လို့ပြောတယ်သူ့ကိုတခုကထိုးနေတာနော်ဟိုငါ့ကိုတော့ထိုးပြီးနေတယ်နော်သူတတိမင်းလို့မရဘူးတော့ပြင်ပကငါးနေဝင်နေမျက်စိနေဝင်နေသူကြိုက်တဲ့အာရုံတွေရနေတဲ့ခါမှာဒီလိုကသူလို့ကြားပြီးဖြစ်တယ်အာရုံကထိုးဆောင်လုံးဆောင်မှုကြောင့်တရားခံရစားမှာဒီဒေယအာရုံတွေဝင်မလာတဲ့ခါမှာအစမှာတော့တမာတိကလည်းမကောင်းသေးဘူးနော်ဒေယအာရုံတွေကလည်းကောင်းကောင်းဝင်လာတဲ့ခါမှာဘာဖြစ်သွားလဲဆိုတော့စိတ်ကထိုင်မှန်းသွားတယ်ထိုင်မှန်းသွားတာသိရတော့ကသူ့ကိုပိတ်လိုက်တယ်ချက်တော့လုပ်လိုက်တယ်အဲ့လိုခါမှာငိုက်ချင်တယ်သူဖြစ်လာတယ်ဟုတ်တရားထုတ်တာကလည်းငိုက်တယ်ဆိုတော့အဲ့ဒါကြောင့်စိတ်ဝင်စားမှုနည်းသွားတယ်မိမိထားနေတဲ့ကမ္မထမ်းရဲ့အာရုံဟာလည်းပဲတိတိကျကျပြည့်ပြည့်ရင်မပေါ်သေးဘူးအဲ့လိုခါမှာစိတ်ကထိုင်နေတော့အိတ်သွားတယ်ဟုတ်ဒီကမ္မထမ်းမနိုင်ဖြစ်တဲ့ဒီအာယုံကိုဒီကစဉ်းစားကြည့်နေတယ်ဒီအာယုံထင်ရှားတဲ့ကောင်ကသူထင်ရှားလာလေလေသူကပုံပြအလားဖြစ်လာတယ်လိုချမှုကပိုထွက်လာတယ်ဆိုတော့ဒီထမ်းလို့ရတယ်ဆိုတာကအာယုံမပြည့်ပြည့်လို့အာယုံပြည့်ပြည့်လို့ရှိရင်ထမ်းလို့မရဘူးအဲ့တော့အာယုံပုံပြပြည့်ပြည့်တော့နည်းနည်းဝိရိယနဲ့ဆက်ရတယ်အာယုံရဲ့လက္ခဏာသဘောလေးကိုလည်းပဲပုံပြသူစိတ်ကြည့်ပေးရတယ်ဥပမာအာနာပါနကိုပဲပြန်ပြီးတော့သူကြမယ်ဆိုရင်ဒီလိုအတက်ကြည့်ရတဲ့ခါမှာအစကစစကင်းကနေတဆက်တည်းဖြီးပြီးတော့ဝင်လာတော့ဝင်လာနေတော့တိကျတိရမယ်ပထမအစမှာတော့ဝင်လာတယ်တချက်ပဲတိတယ်ထွက်တော့တချက်ပဲတိလို့ဝင်နေထွက်တယ်ဝင်နေထွက်တယ်လောက်ပဲတိတယ်အဲတတိယကြားတဲ့ခါမှာစပြီးတော့ဖြီးပြီးတော့ဝင်လာလေးကိုတိတိကျကျကြည့်တဲ့ခါမှာစပြီးတော့ဖြီးလာတာနဲ့နောက်ပိုင်းမှာဖြီးပြီးတော့ဒီနည်းကနေပို့ပြီးတော့တွားနေတာတခုနဲ့တခုမတူဘူးဆိုတာတိရတယ်အမှန်တန်ရိုးတယ်အာနာပါနအရုံထဲမှာကိုပဲအစလည်းဆုံးမှာထိတိမှုစင်ဖိတ်ခြင်းကမတူအဲ့ဒီမတူတဲ့သဘောကိုတိတိချာချာပြည်ပြင်းသိမှသမာဓိလည်းကောင်းလာတယ်တတိလည်းပိုကောင်းလာတယ်တကယ်တကယ်ပရမဖြစ်တဲ့အနိစ္စဒီကအမြဲတည်မှုရအောင်ဆိုစိတ်ကိုကြာလေကြာလေတည်မှုရအောင်သမာဓိပိုကောင်းလာတယ်လိမ့်ပြင်ပြရတာအဲ့ဒီလိုနဲ့ဒီအာရုံတွေမဝင်လာတော့ဘူးသမารိတကယ်အားကောင်းသွားတဲ့ခါမှာလူရဲ့စိတ်နော်လူရဲ့အသိဉာဏ်အားလုံးဟာဒီတစ်ခုလေးအပြည့်ဝပြီးနေသွားတယ်ပြီးနေတဲ့အရေးကြီးရသွားတဲ့ခါမှာအရင်ကမျှပြီးတဲ့အားလုံးကိုမမျှတော့ဘူးနဲ့တစ်ခုလေးကိုပြီးလိုက်ဘယ်နဲ့ပို့ထင်ရှားလာတာနော်အဲ့ဒါတဘာဝပဲဘာနဲ့ဥမာနိစ္စမလဲတခါကိုမြှပ်ပေးနေတဲ့အချိန်မှာဟိုဟာပြည့်ရဒီဟာပြည့်ဆိုတော့ဒီဟာတစ်ခုတည်းကိုအချိန်ကြီးမပြီးနေဘူး။ဒါမှကွက်လက်ကလေးကွက်လက်ကလေးအများကြီးခါနေ။အဲ့ဒီကွက်လက်ကလေးကိုဖြည့်ရတဲ့ခါမှာပုံကပုံပြီးတော့ပေါ်လာတယ်။နော်။ဒါဆိုအဲ့ဒီလိုခါမှာဒီထားနေတဲ့အာယုံကသူ့ဟာနဲ့တူတော့ငိုတွေကသူ့ဖြည့်ချင်းပြည့်ချင်းနှုံးတာတော့ငိုတိုင်းနဲ့ဖြစ်ပါတယ်။နော်။ရုပ်ကလည်းပဲသူ့နှုံးတိုင်းသူဖြည့်ပြတ်သွားတယ်။စိတ်ကလည်းသူ့နှောင်းတန်းကိုသူဖြစ်ပြီးတော့တွားနေတာဒီတိတဲ့သဘောကလည်းသူ့နှောင်းတန်းကသူကတော့ပုံမှန်နဲ့ဖြစ်ပြီးတော့တွားနေတာနော်စိတ်ကအဲ့ဒီကြောက်ကြပြောက်ကြတလဲစီတလဲစီမဟုတ်တော့ပဲအတိဝအာယုံတစ်ခုတည်းကိုပြီးနိုင်တဲ့အချိန်မှာဒီအာယုံမှမှပြီးနိုင်တဲ့စိတ်ရဲ့ frequency လို့ပဲဆိုပါတော့ပုံများတာမှဆက်ဆက်ကမှဒီကေအာယုံပြူနေရတယ်သူ့ကိုအချိန်လေးအာယုံပြည့်လိုက်ပြီ frequency ကဆက်သားတော့ဘူးလားအဲ့လိုဖြစ်လာတဲ့ကောင်ဒီတမာတိအန္တအားကောင်းတဲ့ကောင်ကဒီဖြစ်ပေါ်နေတဲ့ရုပ်ရည်သဘောဝေဒနာရဲ့သဘောတို့မှုစိတ်ရဲ့သဘောပဲဖြစ်ဖြစ်သူ့ကိုပြန်ကြည့်တဲ့ကောင်ကသူ့ဖြစ်ပေါ်မှုဟာထင်ရှားတယ်သူမရှိတော့တာလည်းထင်ရှားတာအဲ့ဒါကြောင့်ဒီစိတ်ရဲ့ intensity ကိုကောင်းလာအောင်ပို့ပို့ပို့တော့လက်ကျင်ပြီးဖို့အတိုင်းကြီးဖြစ်တယ်နော်အဲ့ဒီလိုဖြစ်လာတဲ့ကောင်ကသူ့ဖြစ်ပေါ်လာတာထင်ရှားတယ်သူမရှိတော့ထင်ရှားတဲ့ကောင်ဖြစ်ပြီးမရှိတော့ပါလားဆိုတာတွေးနေဖို့မလိုတော့မတွေးဘဲနဲ့ထင်ထင်ကြကြပြီးတွေးနေတော့အင်မတန်ပြင်းတဲ့အင်တန်ကြားသွားပါတယ်ဒါကြောင့်ဒီလိုဖြည့်ချင်းပြည့်ချင်းတဲ့ဘောကိုတကယ်မြင်သေးဘဲနဲ့စိတ်နဲ့အကူမပေးဖို့အရေးကြီးတယ်စိတ်နဲ့အကူပေးလိုက်ပါဖြစ်မယ်ဒီစိတ်ရဲ့ပြည့်နိုင်တဲ့ intensity ကိုဆွဲချလိုက်ဖြစ်သွားတယ်ဒါကအင်တန်ဘောဘောကအရေးကြီးတယ်နော်ဒီအချက်ကိုသဘောမပေါက်ဘဲနဲ့စိတ်နဲ့လိုက်ကူးနေမယ်အတွင်းနဲ့ဝင်ကူးပေးနေမယ်ဆိုရင်တကယ်အကောင်းဆုံးသမာဓိကိုရတယ်နော်တတိယ frequency ကတကယ်အပြည့်ဒီအိုင်မှာမနေတော့ တစ်ချက်ပြီးလိုက်ပြီးလိုက်ဆိုတော့ဒီတစ်ခါပြီးတယ်ဆိုရင်ဟုတ်တာမန်နိုင်နဲ့တိုင်းနေတယ်တော့တစ်ဆက်ကနေတစ်ဆက်ကမတူနေနဲ့စိတ်ရဲ့အရင်ပြတ်နေတိုင်းနေဆိုရင်ဘယ်လောက်များမလဲလက်ဖြစ်တဲ့ဒီမှာကတိနဲ့ဖြစ်တော့သူဖြစ်တာဟုတ်အဲ့တော့စိတ်ပေါင်းကတိလောက်ပြတ်ဖြစ်သွားတယ်အဲ့လိုပြတ်ပြညာနေလို့ရှိရင်တကယ်ပရမတ်အနိစ္စမှာနေနေဟုတ်အဲ့တော့စိတ်ကန်းနိုင်ကန်းနောက်လောက်ပဲနေနေတယ်စိတ်ကပြင်းလို့ရှိရင်ပူပြတ်ပြင်းလို့တော့နေတယ်။အဲတော့စိတ်ကိုပူပြတ်ပြင်းမှုလာအောင်။တမားလေးအားကောင်းလာအောင်။ကြိုးစားဖို့အတန်ကြီးကြီးတယ်။ဒီလိုနဲ့ပဲဒီအာယုံကိုတိကျစူးစိုက်ကြည့်တဲ့အခါမှာသူ့မှာဒီလိုဒီလောက်အဆင့်ကိုရောက်ပြီဆိုရင်ပုံသဏ္ဍာန်လုံးဝမရှိတော့ဘူး။အဲ့တော့ပုံစံတစ်ခုခုမြင်နေရသေးတယ်ဆိုရင်အဲ့ဒါအနိစ္စအဖြစ်မဟုတ်သေးဘူးလို့နားလည်ဖို့ရည်ကြည့်တယ်။အဲ့တော့တရားဥပဒေကမှတမာရီရတာကမှမြင့်တည်တဲ့မှာပုံစံမျိုးမျိုးပေါ်လာတတ်ပါတယ်။အလေးအောင်နမိတ်ပေါ်တတ်တယ်၊မချွတ်လဲသေးဘူးနမိတ်၊တရားနမိတ်တို့လည်းပေါ်တတ်တယ်။အလေးအောင်နမိတ်ကတော့ပေါ်ရတာကဘုရားများပါတယ်။အဲ့ဒီအလေးအောင်နမိတ်မှာလည်းအလေးအောင်ရဲ့ပုံစံမျိုးမျိုးရှိတယ်။ဆိုတော့ဘာဖြစ်ဖြစ်တော့ပုံစံမှန်ကများဟာပြင်ရတယ်အဆိုင်ကျမှမြင်ရပြီးရပြီအဲ့ဒီအဆိုင်ကျကဘလောက်လေးပြင်းပြင်းလေးပဲဖြစ်ဖြစ်အဲ့ဒီပြင်းပြင်းလေးလည်းပဲပုံတရားပဲသူလည်းပဲပြင်းရပြီဒါကြောင့်စိတ်ထဲမှာဒီမျက်စိကမှမြင်ပုံတရားလိုဟာမျိုးတစ်ခုခုကိုအာရုံပြုမှုနေသေးတယ်ဆိုရင်ဒါပြင်းရတော့အာရုံပြုမှုနေတာပဲဒါကိုတရားထုတ်တဲ့ကမှာပြင်းရတော့အာရုံပြုမှုနေသလားပရမတ်ကိုအာရုံပြုမှုနေသလားဆိုတာကိုတိတိကျကျကိုယ့်ဟာကိုယ်တိတိကျကျဒီဘုရေကြီးတယ်။ဒါကိုမကြည့်ရင်လည်းအင်းငါ့ကိုအာရုံပြင်းနေပြီးတော့ဒါကိုပဲတကယ်ပရမတ်လို့ထင်လို့ရှိရင်ပရမတ်အစ်တကယ်မကြည့်နိုင်ဘူး။အဲ့တော့ဒီလိုသတိသမารိကောင်းကောင်းနဲ့ကြည့်တဲ့ခါမှာငိုတော့ကငါလို့ထင်ထားတဲ့သဘောတွေကငါမဟုတ်မှတွတ်တူတူညာမှာထင်ရှားလာပါလိမ့်မယ်နော်။ဒီလိုတည်နေရတဲ့စိတ်ကိုလည်းပြန်ကြည့်တဲ့ခါမှာငိုတော့ကငါတည်တယ်လို့ထင်တာငါတိတာမဟုတ်တော့တိတဲ့ဘောလေးပဲဒါကကိုဘော့ထင်ရှားလာပါလိမ့်မယ်။အဲ့တော့ဒီငါဆိုတဲ့ဘောကသူအဆင့်ဆင့်ဆင့်ဆင့်ပြတ်သွားတယ်။ပြစ်သွားတယ်လို့ပဲဆိုတော့ပထမတော့ဒီရုပ်ကိုကြည့်နေတဲ့ခါမှာရုပ်ကိုငါလို့ထင်တယ်။ရုပ်ကိုကြည့်ရင်ကြည့်ရင်ကြည့်ရတဲ့ခါမှာရုပ်ရဲ့ပြင်မှုတဲ့ဓာတ်ဘောတွေမြင်နေတွေ့ကြအောင်ဒါဓာတ်ဘောပဲလို့စိတ်ကမှဉာဏ်မှရှင်းသွားတယ်။ပူမှုအင်မှုကဓာတ်ဘောပဲ၊လှုပ်ရှားမှုကဓာတ်ဘောပဲ။တွုံးမှုတွုံးမှုဆိုလည်းဓာတ်ဘောပဲ။ဒီဓာတ်ဘောနဲ့ပတ်သက်ပြီးပုဂ္ဂိုလ်တို့ကငါဒီတစ်ခါယောက်ျားမိန်းမမဟုတ်ဘူးဆိုတာရှင်းသွားတယ်။ဘုရားကခေတ္တကလာတယ်၊သူကလာတယ်လို့ထင်နေ။အဲ့နားလိုက်ဝေဒနာကိုကြည့်တဲ့ခါမှလည်းဒီဝေဒနာဟာဝေဒနာရဲ့သဘောတကယ်ပဲခံစားမှုသဘောတကယ်ပဲ။ခေတ္တကလာတယ်ဆိုတာတမတ်ချက်တယ်။ခါလာတယ်ဆိုတာတမတ်ချက်တယ်။ဒီလိုသဘောသိချင်နေတော့ရှင်းသွားတာ။အဲ့လိုဉာဏ်မှချင်းချင်းနဲ့နေတဲ့ခါမှအစပထမမှာတော့ပြပါလိမ့်တော့ငါပဲလို့ရှင်းနေသေးတာ။အခုဒီသဘောတွေကိုငါသိနေပြီလို့ထင်တာ။အဲ့ဒီသိတဲ့သဘောကတဖြည်းဖြည်းနဲ့အလေးချင်းလုပ်တော့ပြန်ကြည့်ကြတော့တယ်။သူကပို့ပြီးတော့ပြင်မွင့်လာ။စိတ်ကစိတ်ကိုပြန်ကြည့်ရတော့သူကပြင်မွင့်လာ။ရုပ်ကလည်းနဲ့ကျန်းတဲ့သဘောရှိဝေဒနာလည်းနဲ့ကျန်းတဲ့သဘောရှိစိတ်ကပို့ပြီးတော့ပြင်မွင့်သွားတော့။အဲ့ဒီသိနေတဲ့သဘောလေးကိုတရားပြန်သိတဲ့အချင်းလုပ်တဲ့အခါမှာတဖြည်းဖြည်းချရတဲ့အခါဒီတပိကိုတော့တပိကကြည့်ရတယ်။အာယုံကိုသိလိုက်တယ်။အာယုံအနေစားကိုသိလိုက်တယ်။အဲ့ဒီသိတဲ့စိတ်ကိုတခါပြန်ပြောသိလို့ရတယ်။အဲ့လိုပြန်ကြည့်တဲ့အခါမှာဒီတိတဲ့သဘောဟာလည်းပဲငါမဟုတ်ဘူးပုဂ္ဂိုလ်တော်မဟုတ်ဘူးတိတဲ့သဘောမျှပဲသူလည်းပဲအကြောင်းရှိတဲ့အခါမှာရှိနေတယ်အကြောင်းမရှိတဲ့အခါမှာမရှိဘူးဖြစ်ပေါ်လာပြီးတော့ခဏလေးတည်အောင်ရှိလို့ပေါ်တာပေါ့နော်အဲ့တော့အဲ့လိုလို့ပြန်ရောက်တဲ့အခါမှာဘုက္ကတော့ငါတိတယ်ဆိုတဲ့ကြည့်တာကြောက်သွားတယ်အဲ့ဒီခါမှာတရားအထုံနဲ့စိတ်ကစိတ်ကလည်းတရားထုံနေတာလားငါတရားထုံတာမဟုတ်တော့အဲ့ဒီလိုတိနေတဲ့သဘောကိုတောင်မှငါမဟုတ်ပါလားပုဂ္ဂိုလ်တော်မဟုတ်ပါလားတိရတိတဲ့သဘောမျှပဲဆိုတော့ဉာဏ်မှတကယ်ရှင်းသွားတဲ့အခါမှာအနတ္တစိတ်တရားကိုအထူးပါလားအဲ့တော့အစမှာဘာဖြစ်လဲတော့အတ္တစိတ်နဲ့အထုံနေကြတာအစမှာသူ့ချက်ချင်းလက်တယ်လို့ခေါ်လို့မရနိုင်ဘူးအဲ့တော့ဒါကသဘာဝတန်ဖြစ်ကိုသွားမယ်အဆင့်ချင်းတယ်အဲ့လိုတိတဲ့စိတ်ကိုတိတဲ့ချင်းချင်းနဲ့နေပန်းပန်းချင်းချာလေးဉာဏ်လိုက်တဲ့ဉာဏ်ကိုပြန်ကြည့်ပြီးတော့ဉာဏ်လေးလေးနဲ့ဒီတော့ဘုရားကောင်းတယ်ပါလားလို့ပြီးတဲ့အချိန်မှာဝိပဿနာတကယ်တန့်ရှင်းပါတယ်။ဒီမောင်ကအတ္တမှာဖြစ်ပေါ်တဲ့ဝိပဿနာတကယ်မတန့်ရှင်းဘူး။နည်းနည်းတော့အတ္တကိုသွားနေပြီ။ ဒါကိုလည်းဒီကဘောပေါက်ကြည့်တယ်အဲ့ဒီချိန်ကျတော့တရားထုတ်တာငါထုတ်တာမဟုတ်ဘူးနည်းတရားကသူ့ဟာသူအရှင်ညာပြီးသူ့အလိုလိုပဲဖြစ်သွားနေတယ်လို့ဒီလိုမြင်လို့ရပါတယ်သူ့တော်ကသဘောကိုသူဆောင်ပြီးဖြစ်သွားနေတာနော်အစမှာတော့ဖြစ်အောင်လုပ်ရတယ်သူဖြစ်နေတာဒါသဘောပေါက်အောင်ဆက်ရတယ်ဘာဖြစ်ဖြစ်လောကီကိစ္စတွေမှာတော့ငါသူ့တဲ့စိတ်အချင်းနဲ့ပဲလုပ်ခဲ့ရတာနော်တရားထုတ်တာမှလည်းငါသူ့တဲ့စိတ်အချင်းနဲ့ပဲလုပ်ရတာပါပဲဒီလိုမလုပ်လို့ဘာမှဖြစ်ဘူးဒီလိုလုပ်ရင်လောက်ကိုလောက်ပြမှာမဟုတ်တော့ဆိုတော့စပြီးတော့တရားထိုင်နေစဉ်းစားလိုက်တည်းကဘယ်လိုပြလို့ဆိုငါတရားထိုင်မှဖြစ်မယ်အချိန်ချိုးလို့မဖြစ်ဘူးငါအသက်ကြီးလာပြီဒီနေ့တရားမှာအဲ့လိုအတွေးလေးတွေဖြစ်ဒါဒီအလုံးအတ္တကိုအခြေခံတဲ့အတွေးတွေပြီးတော့အဲ့ဒီအတ္တကိုအခြေခံတဲ့အတွေးနဲ့လေဒီတရားထိုင်ဖြစ်တဲ့အဆင့်ကိုရောက်လာတယ်ရောက်လာပြီးတော့ရုပ်တဘောထင်ရှားတာကိုစပြီးတော့အယူကြည့်လိုက်တယ်တမန်ကြီးကောင်းလာတဲ့အခါမှာတစ်စီစီပြင်မွေးတဲ့ရုပ်တွေကိုသိလာတယ်ဘာတော့တန်တဲ့ဝိညာဉ်တဘောတွေကိုအယူပြုတယ်။တမားကြီးကောင်းတဲ့ခါမှာတိမ်မွေးတဲ့ဝိညာဉ်တွေကတိတိပြီးလာတယ်။အဲ့ထုံကြည့်အောင်ငါတကယ်တော့ပါနေလို့ပဲ။ဒီလိုနဲ့ပဲခုနပြောပြလို့လေဒီတိတဲ့ဉာဏ်ကိုတောင်မှအနတ္တအခြင်းကိုမြင်သွားတဲ့ခါမှာဒီဝိပဿနာတဘောဝိပဿနာအထုတ်နေတာအမှန်တန်တန်ရှင်းပါတယ်။သူ့တဘောကိုဒီဆောင်ဖြစ်သွားနေတာ။အလေးအကျဉ်းကောင်ဖြစ်ပေါ်လာတာနော်။ဒီပဋ္ဌာန်းဒေသတော်မှာအာတိဝနာပစ္စယောလို့ပြောတာရှိ။အလေးအကျဉ်းများလာလို့သူ့အတူဖြစ်ပေါ်လာအဲ့လိုရောက်သွားပြီတရားထွက်လာပို့ပြီးတော့လွယ်ကူမှုလည်းရှိလာတယ်။လွတ်အတွင်းကျဖန်ကြည့်တဲ့သဘောလည်းမရှိဘူး။ဆိုတော့အာထုပ်ပါစမှာဘယ်သူဖြစ်ဖြစ်ဖြစ်အောင်ကြိုးစားရမှာ။ဖြစ်အောင်မှမလုပ်လို့ရှိရင်စကိုစပြန်မှာမဟုတ်တော့ဘူး။အဲ့တော့အစမှာတော့ထိုင်နေထိုင်ပြီးတော့မရမကတ်ဒီအရုံမှာစိတ်ကိုထားတယ်။ရအောင်ဒီမှာစိတ်ကိုကတ်တယ်။လုံးနေတာတော့လုံးနေလို့ရင်းနဲ့အလေးကျင်များလာတယ်အလေးကျင့်ချင်တာနော် habit is second nature ဆိုလို့ရယ်အလေးကျင့်ရတဲ့ခါမှာအင်ကူလိုဖြစ်လာတယ်သဘောအတိုင်းဖြစ်လာတယ်အဲ့ဒီခါမှာအရင်ကတော့လုံရတဲ့သဘောကမပါတော့နော်ဒီလုံရတဲ့ဆိုတဲ့သဘောပါနေပြီးတဲ့ခါမှာလည်းပဲအတ္တဆိုတဲ့သဘောပါနေလေးနေငါလုံနေတယ်ငါကျိုးစားနေတယ်အတ္တသဘောကပါနေလေးနော်ငါတိတယ်ဆိုတဲ့သဘောမျိုးမာနသဘောလည်းပါနေလေးအဲ့လိုနဲ့အချိန်အများကြီးရသွားတော့ဒီလိုပြင်ရတာပြန်ကြည့်တော့သူ့ဟာသူအထက်ရောက်ကလေးသူ့တဘောသူဆောင်ပြီးတွားတဲ့ခါမှာအဲ့ဒီအတ္တတဘောငါတဘောမာနတဘောဆိုတာမပါတော့ငါတရားထုတ်တာဟုတ်တော့တရားအတွက်သူဖြစ်သွားနေတာရှိပါအဲ့လိုခါမှာလုံမလို့တော့အဲ့ဒီလိုအရှင်းကိုရောက်ပြီးတဲ့လူကအကြောင်းတစ်ခုခုကြောင့်လုံဖို့ပြန်ကြိုးစားမှာဒီတရားထွက်တာအရှင်းမပြီးဖြစ်လာတယ်အဲ့တော့အဲ့ဒီလိုအရှင်းရတဲ့ခါမှာတရားထုတ်တာဘယ်လိုမြင်လာလဲဆိုတော့တကယ်ဝိပဿနာတရားဟုတ်တယ်ဆိုတာဖြစ်အောင်လုပ်တာလည်းမဟုတ်ဘူးမဖြစ်အောင်လုပ်တာလည်းမဟုတ်ဘူးဖြစ်နေတဲ့သဘောကိုတတိယနည်းနဲ့ဉာဏ်နဲ့တွေ့ကြည့်ပြီးတော့တည်ပြီးတော့နေတာပဲ control မှုတော့ဖြစ်အောင်တမင်တွေကဖန်တီးရမှုတော့မဖြစ်အောင်ဓာတ်ရဲ့သဘောရစ်စုတ်တယ်လည်းမဟုတ်တော့ဒါကြောင့်တရားဆိုလို့အလေးကြီးနည်းနည်းရတဲ့ခါမှာယူချက်ကဟိုမမကန်ထားဘူးလို့နော်ကိုယ့်ရဲ့သဘောထားမှန်မှုအရေးကြီးတယ်သဘောထားကူကရှင်းနေတဲ့သဘောကိုစူးစူးဆက်ဆက်တစ်ဆက်တည်းသိနိုင်အောင်ပဲကြိုးစားမယ်ဖြစ်အောင်လုပ်မယ်ဘူးဆိုတာအဲ့ဒါကိုတိတိကျကျဒီကိစ္စနဲ့လက်ခံထားမှဖြစ်မယ်နော်အရင်ကတော့တရားထိုင်တော့တော်တော်လေးကောင်းကြလို့ဆိုအခုတော့တော့ကောင်းကြတာငါအဲ့ဒါလေးမျိုးဖြစ်အောင်ပြန်လုပ်ဦးမယ်လို့ဒီလိုရေလိုက်တယ်တရားထွက်လာကိုယ်ကတော့ဖြစ်ခဲလာသူအတ္တနဲ့လုပ်လာတယ်နော်ဘယ်အလုပ်ဖြစ်ရင်တော့အတ္တနဲ့လုပ်ရင်တော်တော်ဖြစ်ခဲအဲ့ဒါပြောရင်တော့လောကီဘက်ကဥပမာလေးရောက်သွားရင်လောကီဘက်ကအများကြီးပါသွားမှာဆိုရင်ဒီဘက်ကြီးဘက်တော့တကယ်အတ္တနဲ့တော့ရှင်ပိုးစင်ပြေတယ်နော်ဒါတကယ်လို့နေတဲ့တရားဥပမာလေးပြောတာပါဝိပဿနာတရားကိုအာထုတ်တော့ဒီဝိပဿနာတရားမှာကူအနတ္တစိတ်နဲ့တရားအာထုတ်လို့ရသွားတဲ့ဒီမှာအပြင်မှာလည်းပဲဒီအနတ္တစိတ်ကပါသွားတယ်အတ္တစိတ်ကြီးနဲ့မာနစိတ်ကြီးနဲ့လုတော့အဲ့ဒီခါမှာသူ့ဘဝကပိုးပြီးအရှင်ပြေလာတယ်ဆိုတဲ့ကြောင့်တယောက်မကောက်တယောက်မဟုတ်တယောက်မဟုတ်တွန်းရမဟုတ်အများကြီးရဲ့လူပြောကြတယ်ဒါကြောင့်တရားထုတ်တာကအတ္တစေတီမာနစေတီနဲ့မလုံမလို့ဖြစ်ပြီးတဲ့အပြိုင်ဆိုင်မလုပ်ဖို့တိတ်လို့ကြည့်တယ်။ဘာလို့ပဲဆင်းရောက်နေလဲဆိုတာမျိုးနဲ့ကိုယ်ကိုယ်နဲ့နှိုင်းပြီးတော့သူကတာလည်းငါကတာလည်းလုပ်နေ။အဲ့ဒါအတ္တစေတီကိုကြည့်နေ။အဲ့ဒီကတရားမလုပ်တတ်ဘူး။ तू အောက်အဆင့်တော့ပဲရတယ်။တရားကိုငါကအားထုတ်ရတာမဟုတ်တော့ဘူးနဲ့ तू အလိုလျောက်တရားထုတ်တာလျှက်ဖြစ်သွားနေတာမျိုးအဆင့်ရောက်ဖို့အတန်ခံနေတယ်။အဲ့တော့အချိန်ကြီးအားထုတ်နေရတဲ့သူတွေမဟုတ်ကြတဲ့ကြောင်ဒီတရားထွက်တဲ့အချိန်ကိုသူစဉ်းစားကြရပါတော့နော်သူစဉ်းစားအထွက်ရတဲ့ချက်ကို ရက်တန်လိုက်ဆိုအခြားစာရေးတော်ရေးလူမှုရေးကိစ္စတွေလုပ်နေရတဲ့ခါမှလည်းတတိကိုထားနေပြောက်ထားရတယ်နော်အဲ့ဒီချိန်မှာတခါတည်းတော့အတ္တသဘောမနတ်သဘောပံပြန်ပါလာမှာပဲနော်ဒီသမားကြီးကြိုးစားလို့ဆိုရင်ဒီအတ္တသဘောမနတ်သဘောပါလာတာပဲသူ့ကိုမျက်နှာမှအလုပ်တရားမကြအောင်မပြောင်းနိုင်သေးလို့ရှိရင်အကြောင်းရှိသူပြန်ဖြစ်တာမာနဆိုတာကတော့အဟတမရတဲ့ချိန်ဖြစ်တော့အတ္တမရနေကြမှာပြောအကုန်ပြေလို့ရတယ်အဲ့လိုပြပကိစ္စကြီးလောကီကြီးကိစ္စကြီးလုတ်တဲ့ခါမှာဒီအတ္တတော်ကြီးနည်းနည်းလေးပါနေတဲ့ကြောင်ဒီလိုတရားပြန်ထင်ခါစားမှာအဲ့ဒီအရှင်ကြီးကပြန်ပါလာတယ်။ဘယ်အရာဖြစ်ဖြစ်တော်ဘပြန်မှာသူ့အရှင်နဲ့ဒီသွားနေတာသူ့အရှင်ကဟိုချက်ချင်းရက်တန့်ပြလို့မရဘူး။တော့တရားထင်ခါစားမှာတော့ငါတရားထင်နေစီလို့ထင်တယ်။အဲငါတမန်ကြီးထူတော်မယ်သူကကျူးစားတယ်နော်။အဲအာနာပါနကိုချက်လုတ်တယ်။တတိကတည်းပထမတော့လုံးနေတာ။နည်းနည်းလေးဒီမှာကြီးကောင်းလာတယ်လုပ်ရတယ်ဘုံမဟုတ်တော့သူ့အရှင်သူရပါဘူးဖြစ်အောင်မလုပ်တော့ဘူးနော်အသာလေးဒီပြင်တော့ပြီးနေလို့နေတော့တဲ့ကောင်အနာတ္တစိတ်နဲ့တရားဥစ္စာလို့ရှင်မတော်လို့အာထုံတော်လို့ရတာအဲ့လိုအာထုံတဲ့ဒီမှာစိတ်ပင်ပန်းကြီးကိုယ်ပင်ပန်းကြီးဖြစ်အတ္တခြင်းနဲ့အာထုလို့ရှင်စိတ်ပင်ပန်းကြီးကိုယ်ပင်ပန်းကြီးရုပ်ဖြောင်းလို့ရတယ်လုံးလုံးမဖြစ်လို့ရှင်စိတ်ပြက်လာတယ်တရားထိုင်လို့မကောင်းပါဘူးအထူးသဖြင့်ထားတော့မှအဲ့လိုတရားလုံးပါလည်းပဲစိတ်ပြည့်တယ်ကိုဖြစ်လာတယ်။ဒါကြောင့်တရားထိုင်တိုင်းထိုင်တိုင်းမှာကိုယ်သဘောထားကိုသိချင်ပါ။ငါဘယ်လိုသဘောထားနဲ့ဒါကိုလုပ်နေတာလဲ။ဘယ်လုပ်တယ်လို့သဘောထားမှမဟုတ်တိုင်းကြီးကြီး။သဘောထားမှမှရင်အကျိုးရတာနည်းတယ်။ပြန်ပန်းတယ်။တခါလေအကျိုးမရှိဘူး။ဒါကြောင့်အမြင်ရမယ်သဘောထားကိုပြန်စမ်းသပြီးတော့အေးဖြစ်ပြီ။တရားထိုင်ကြပါအဲ့တော့ဆက်ပြီးအထုတ်သွားရင်တော့ပို့ပြီးတော့နည်းနည်းတည်ပြီးတော့ဝိပဿနာဉာဏ်အဆင့်ဆင့်ဖြစ်သွားလိမ့်မယ်။အနိစ္စကတိကိုနည်းနည်းလွယ်တယ်။အနတ္တတိကိုလည်းလွယ်တယ်လို့ပဲဆိုနေသေးတယ်။ပုဂ္ဂိုလ်သတ္တဝါမဟုတ်ပါလားဆိုတော့တိတ်ကမြင်သေးတာဘူးနည်းနည်းတော့အထုတ်ခါစားမှာထိုင်တာလေးချင်းဖြစ်တယ်လို့ညောင်းညာတာစိုက်ခဲတာကိုကြည့်ပြီးဒီဒုက္ခဝေဒနာကိုကြည့်ပြီးတော့ဒါဒုက္ခပါလားလို့သိတယ်အဲ့မှာဒုက္ခဝေဒနာလောက်ကိုဒုက္ခလို့သိတာဟာဒုက္ခလက္ခဏာကိုသိတာမဟုတ်ဘူးဒုက္ခသစ္စာကိုသိတာမဟုတ်ဘူးဒုက္ခမခံနိုင်တဲ့ဝေဒနာတဘောကိုသာဒုက္ခလို့မြင်နေတာပေါ့နော်ဆွဲလန်းတယ်နော်ဒီအဲ့ဒါအထူးတတိပေးကြတာနော်အဲ့တော့တရားထိုင်လို့အမှန်ကောင်းရတယ်ဒီဒီမာရီအမှန်ကောင်းရတယ်ခန္ဓာကိုယ်ဝိတ်ကိုအမှန်ကြည်လင်အင်းချမ်းဆိုပေါ့ပါတခါလေအလေးကြီးတော့မဲ့ခန္ဓာကမလုံးဝအလေးကြီးဖြစ်တယ်။တမားအဖြစ်ဆိုခန္ဓာဝင်ကြီးကပြောင်းလဲလိုက်တာလို့သိတာရယ်နော်။လိုထိုင်နေတဲ့ဆုံးမအလေးကြီးကပြီးပြီးတော့တင်မာဒီမှာတခါတော့ငါရမုံပုံတရားယောကြီးထထား။အဲသတိတမာဒီအမှန်တန်ကောင်းလာတဲ့ခါမှာတမာဒီရဲ့ပဋိပံပေါ်ပါပေါ့ပီတိလိုပတ္တိလိုဖြစ်တာ။အဲ့ချိန်မှာခန္ဓာကပေါ်လာတယ်အလေးကြီးဖြစ်ပြီးတာ။အောက်မှာထိနေတာကိုထိမှန်းနေမသိတော့မထိတယ်လို့ဖြစ်လာတယ်နော်။ floating sensation ကိုခေါ်တာနော်။ဒီတော့မှမြောက်ကျွတ်တယ်ဒီခါလေးကလို့ညင်းညင်းပြတယ်မျိုးလေးဖြစ်တယ်ပီတိရဲ့လက္ခဏာတွေဖြစ်လာတယ်အတ္တပုဒ်ဆိုလည်းညင်းအေးညင်းချမ်းစိတ်ထမလည်းအေးလို့ခန္ဓာကိုယ်မလည်းအေးလို့နော်အဲ့ဒီမှာအဲ့လိုပီတိပတ္တိဖြစ်တဲ့ခါမှာပူနောင်ညင်းချေးပြန်ညင်းတော့မဖြစ်ဘူးပူရရဒီမှာတော့မပူတော့ဘူးအဲ့လိုဖြစ်နေတဲ့ခါမှာဒီလောက်ကြီးချမ်းသာနေတာဘလို့ဒုက္ခမြင်နေတာဘာနဲ့မှနိုင်ရှင်လို့မရတယ်ချမ်းသာဖြစ်ဘာလို့ပြန်ဆုံးလာတတ်တယ်ကောင်းလိုက်တာဩတရားချမ်းသာတဲကောင်းတယ်ဒီလိုလုံးလုံးနေရမယ်ဆိုတော့ငါတနေကုန်နေလဲငါနေဆိုနေမယ်ညညမညွေတော်ပြီလို့မပြောမတော်နိုင်ဘူးအားမရနိုင်ခံစားတယ်ဆိုတော့တခြားအရာတွေခံစားပါများလို့ရှိခဏတော့အများဆုံးပေါ့ခဏတော့ညွေပါတယ်ဥပမာဓမ္မဘယ်လောက်ပဲကောင်းတယ်ပြောပြောတော့မခံတော့စားရင်တော့ဘယ်လုံးမှမစားချင်တော့စိတ်ကုန်ပါညွေပါဒီတရားချမ်းသာတယ်ကတော့တကယ်ချမ်းသာရင်ဒီကိမအဲ့လိုပဲတွေးမိတယ်ဒီလိုမျိုးနေရမယ်ဆိုရင်တော့တော်ပါပြီလို့ဘယ်တော့မှမပြောတော့ဘူးအဲ့ဒီချမ်းသာမျိုးကကြာကြာအထင်တော့ခံစားရမှာညမှာဧကမုတ်ချက်ပါပဲနော်အဲ့ကောင်းပါလေဒီချမ်းသာကိုခံစားရတဲ့ဆိုဘယ်လိုသိလာလဲဆိုငါတို့အရင်တုန်းကသိထားတဲ့လောကီအပျော်ပါးကြီးနော်မြင်ရလို့ချမ်းသာတယ်ဆိုတာကြီးကြားလို့ချမ်းသာတယ်ဆိုတာကြီးစားရလို့ချမ်းသာတယ်ဆိုတာကြီးနော်တရားမျိုးကပြုစုမှုယူရမှုခံရလို့ချမ်းသာတယ်ဆိုတာတကယ်တော့ဘာမှမလေးနဲ့ပါလားငါတို့ကအရင်ကအဲ့ဒီချမ်းသာလောက်ကိုပဲ အမှန်တန်ကြည့်ကြတဲ့ခန္ဓာကြီးဆိုတော့တဲကြီးမင်းကြီးခါနဲ့လိုက်နေကြတာအမောကိုဖုတ်နေတာဒီခန္ဓာကိုရဖို့ကြီးဆင်းရဲပြမှန်ခံလိုက်ကြအခုဒီမှာ EECD တရားထိုင်ရှိမှဆိုတော့ဒီတိတွေပတ်သက်ပြီးဖြစ်တော့ငင်းချမ်းငင်းတယ်ခန္ဓာကိုယ်တော့အလေးကြီးရှိတော့ဘူးဖြစ်နေတာဘယ်တော့ကောင်းတာလဲဆိုလားပြန်မကောင်းနဲ့နော်မက်ပြန်အမှန်တန်ကောင်းတာဟိုကမ္မကောအယုံခန္ဓာမဟုတ်တဲ့ကြောင်ဟိုကမ္မကောအယုံခန္ဓာကိုကျောင်းတက်တာမမောတဲ့အတွက်ကြောင့်ဖြစ်ပေါ်နေတဲ့ဒီပါဠိပါဒအတအစရှိတဲ့အခုလိုတော့မဖြစ်ပါဘူးနော်ဒီသူဒီခုတခုလည်းကျွန်တော်လူတတ်တာရှိတာလူခိုးရတာရှိတော့ပါဘူးသူဒီခန္ဓာကတော့သူ့ကိုကျောင်းမှုလို့ဖြစ်တယ်ဒါပေမဲ့သူ့ကြောင့်သူဘာအတက်ချင်းစသည်အဖြစ်မဘာဒီလာလူကျုံဒါတော့မဖြစ်နော်အဲ့ဒီလာပြည့်စည်တော့နော်ဒီမှာလည်းတော့မဖြစ်ဘူးနော်သို့တော့ဒီကံတော့အမှန်ဆင်းလာပြီးတော့နောင်လည်းပဲလူချမ်းသာမျိုးလူကျင်းနေတယ်။အဲ့ဒီစိတ်ကတော့တားလို့ရှိလို့မရနဲ့။တရားထုတ်လို့လူချမ်းသာမျိုးကြုံကူးတဲ့ပြန်ဒါကမေ့လို့မရဘူး။အဲ့တော့လေ့ကျင့်များလို့ပြောလို့ဆိုရင်တော့နေ့စဉ်မှမှအထုတ်နေတော့တရားထိုင်နေလို့သိမကြဘူး။ဟင်းအေးဒါကသမာဓိကောင်းတာပေါ့။အထက်လျော့ချမ်းသာတာ။မမှန်သူတာကိုခံစားတော့လို့ရတယ်။ဒါဝိပဿနာချမ်းသာလို့ရှိသေးတယ်နော်။အကြေအကြောင်းတစ်ခုကြောင့်တရားကိုအင်းကြီးအားထုတ်ပြရအခွင့်အရေးမရတဲ့အခါမှာပြတ်သွားတာကြာသွားတဲ့အခါမှာနော်ရက်ပေါင်းများစွာအားထုတ်ခြင်းမရဘူးပြတ်သွားတာကြာသွားတယ်ပြန်ထိုင်တဲ့အခါမှာရုပ်ပြတ်သမားကြီးကမကောင်းဘူးမကောင်းတော့စိတ်ကဘယ်လိုဖြစ်မလဲညံညံအဲ့ဒီကိုရောက်ချင်အဲ့ဒီလိုညံညံရောက်ချင်လုံးဝအားထုတ်လို့မရတော့ဘူးဒါကိုသတိထားဖို့နော်ဒီကိန်းတော့ကောင်းတာလေးပြင်ပူးလို့ဆိုတာအမှန်တန်သတိထားဖို့နော်အဲ့ဒါကိုရချင်တော်ကြည့်ကြည့်နေလောဘနဲ့ညံရောက်နေတယ်တော့မမြင်ရဘူးမပြန်တရားထိုင်တဲ့ခါမှာအဲ့ဒီလိုလောဘရှိတလားပြန်ကြည့်ပါတချို့ပြောဘူးလေဒီကတခါတော့ဒီသိခရာကြုံမှုပါလေဒါပေမဲ့အဲ့ဒါမျိုးတော့ပဲလောဘပြန်မရဘူးဘာလို့ပြန်မရလဲပြတ်တောင်းပြတ်တောင်းဖြစ်သွားတယ်ဒီကြောင်ပြီးတော့အရင်လူစိတ်ရှိတဲ့ဆိုဒီလိုမျိုးသူစိတ်နေရှိတော့သူညံညံသွားကြည့်တော့တရားရတဲ့ဆိုတာကိုရောက်ပြီးတဲ့နေရာနဲ့ချက်ထားပေါ့နောက်တစ်ခေါက်ပြန်အားထုတ်တဲ့ခါမှာအဲ့ဒီနေရာနဲ့ပြန်စားလို့မရဘူးဒါကိုလေးလေးနဲ့ပေါ်ပေါက်ဖြစ်ပေါ့နော်အောက်ခြေကပြန်လှုပ်ပါငါကဘယ်စိတ်ရောက်ပြီးသားမလို့အောက်ခြေကပြန်စားဖို့မလိုတော့ပါဘူးဒီလိုမကျေးဇူးနော်ကိုယ်မှန်ကိုချလိုက်ရငါဘယ်စိတ်ရောက်ထားတယ်ဆိုလို့မှန်ကိုအောက်ကိုပြန်ချလိုက်ပါနော်အခုတရားပြန်အားထုတ်မယ်ဟိုအစားဆုံးအားထုတ်သွားအတိုင်းနဲ့ပြန်အားထုတ်မယ်အနာပါနာဆိုတာအနာပါနာကိုအစအနေနဲ့ထူတော့အဲ့ဒီမန်ကိုချနိုင်မှမကြီးအဲ့လိုမန်ကိုချပါအစအနေနဲ့ကျိုးကျိုးဆဆအထူးထူတဖြည်းတဖြည်းတမာလီကြောင်းလည်းကမှာသူ့အတူညာတက်လာတာပြီးတော့ဒီဟာမျိုးကိုကြုံဘူးလို့ပြောလည်းပဲဒါနဲ့ပတ်သက်တော့မာနလည်းဖြစ်ငါတော်တော်ကြိုးစားလို့ဒါမျိုးကကြုံဘူးလားသူများလည်းငါလောက်မကြိုးစားဘူးလောက်ကြုံမှုမှမဟုတ်ပါဘူးအဲ့လိုသူတစ်ပါးနဲ့မိမိကိုတိုင်းချင်လို့ကိုယ့်ကိုယ်ကိုယ်တနည်းအားဖြင့်သာတယ်သူရဲ့စိတ်လေးနဲ့ဖြစ်တတ်တယ်။အဲ့လိုမာနဖြစ်နေတယ်လေ။ပြန်တော့တရားထုတ်တဲ့ခါမှာအခက်ကြီးအင်တာတွေ့ရတယ်ပါလေ။ဟောဒီကြောင့်လောဘကမာနလို့ပြောတရားပေါ်တန်ဟန်တာဖြစ်တယ်။တရားပေါ်မှာပြန်ဆွဲလိုက်တဲ့လောဘကပြပတ်ပြီးအာရုံမဟုတ်တော့ဒီတရားပေါ်မှာပြန်ဆွဲတဲ့လောဘကအဟန္တာဖြစ်တယ်။ဒီတရားကိုပြီးခဲ့ဖြစ်တဲ့မာနကမှဟန္တာဖြစ်တယ်။ဒီတော့တရားထုတ်တဲ့ခါမှာမသဘောထားမှန်ရဲ့လားဆိုတော့တည်တည်ချာချာပြန်ဆန်းစစ်ပါသဘောထားမှန်မှန်နဲ့ငါလုပ်ဖို့ကြိုးစားနေတာအတ္တစိတ်ကြီးနဲ့လုပ်ဖို့ကြိုးစားနေတာလောဘကြီးနဲ့လူကြီးတို့လုပ်နေတာငါရင်တော့ဘယ်အဆင့်ရောက်ခဲ့တာမလို့အခုမှပြန်ထိုင်နိုင်တယ်ဒီအဆင့်ကတော့ရောက်ရတော့မှာပဲဆိုတဲ့သဘောမျိုးရှိနေတာအဲ့လိုပြန်ကြည့်တော့ဒီသဘောမျိုးရှိနေတယ်ဆိုရင်အဲ့ဒီစိတ်ကိုအရင်ကြည့်လိုက်ပါသူ့ကိုဖုံးဖို့မကြိုးစားပါဘူးနော်ဖုံးဖို့ကြိုးစားရင်ကြိုးမရှိဒီလိုစိတ်ငုံမှမှဒီညှိနှိမ့်တဲ့မျိုးရှိနေတယ်ငါထိုင်လိုက်တယ်နဲ့မကြခင်မှာပဲအရင်လူသမာဓိမျိုးအရင်လူဉာဏ်မျိုးကိုရောက်ချင်နေတယ်လို့ဒီလိုမျိုးရှိအရင်ဆုံးအဲ့ဒီစိတ်ကိုကြည့်ပါဟိုတခြားဝိပဿနာအရင်ကိုမကြည့်နဲ့အောင်သူ့ကိုတခြားကြည့်ကြည့်လို့ဒီစိတ်ကိုမြင်ပြီးဆိုမှသူ့အတွက်တကယ်သူ့အာရုံပါလေသူ့ကိုမြင်နေသူ့အာရုံပါလားအာရုံသွားတော့သဘောထားအမှန်ကသူ့အတွက်ဖြစ်လာတယ်ဖြစ်အောင်လုပ်မယူတော့ဘူးလောဘကြီးမှမလုပ်ဘူးနော်မာမနာကိုချလိုက်တော့အစကညာတော့အခြေခံကညာလုပ်မယ်အဲ့ဒီစိတ်မျိုးရပြီဆိုတရားထိုင်ကြည့် စိတ်လည်းချမ်းသာတယ်ဒီစိတ်ထဲမှာတော့စိတ်ကူးထားတယ်များတယ်အချိန်ကြီးအောင်မှဖြစ်တယ်နော်ခဏနာရအောင်